Voice of America in Burmese.
American Pidang Sumira, Washington, D.C. Gane, Pio American, Sayan Tong, Sekune, Ibrahim, Sataye, Ingani Yaba, Sijinago, Yamasano, Chenya, Gona, Yanis, Senati, Lando Mida, Sakuna Sanga, Tonsenine, Lanta Mida, Guzerogani Tolan, Benimavishin. Kurodinya to Tayan Yap, Tinigo, Jamanango, Pio Piamava. Coronavirus Kayoga, Kakwe, Tinjo Yedra, Atola, Kadamurigo, Nanganima Limian T shop, Bilai Meswin, Goku Samu Pianbiro, Nidala Nenelu, Kabata Maya, Puet, the Blue Eshuka, Ingani Matadi, Bilai Bare.
This is not the time to relax. Instead, we need to ready ourselves for a new way of living.
အခုချိန်မှာဒေါ်လာကတ္တမူရီကိုဖြည့်လျှော့ပေးရမယ့်အချိန်မဟုတ်ပဲအနာဂတ်မှာဘယ်လိုနေထိုင်ကြမလဲဆိုတဲ့နည်းလမ်းတွေနဲ့နေသက်အောင်အဆင်သင့်ပြရမယ့်အချိန်ဖြစ်တယ်လို့WHO ရဲ့ Pacific Outbound Data ဣတလီနိုင်ငံမှာတော့ကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးကန်တမ်မှုတွေတစ်ဖြည်းဖြည်းလျှော့ပေးမဲ့အစီအစဉ်ကိုဒီသတင်းမှာကိုမကြေညာမယ်လို့ဣတလီဝန်ကြီးချုပ်ကိုစတီကွန်တီကဖေ့စ်ဘွတ်မှာရေးသားခဲ့ပါတယ်ဗြိတိန်မှာလည်းရှက်ရှည်အားလာရက်ကနေပြောင်းလာကြတဲ့လှုပ်တော်မှတ်တွေဒီကနေ့ပဲလှုပ်တော်အစည်းအဝေးပြန်စဖို့ရှိနေပြီးတော့လူစုလူဝေးရှောင်ပြီးတော့လူစုခွဲနေရမယ်ညွှန်ကြားချက်အရက ဒေါ်လာ450ဘီလီယံသုံးဆမဲ့အမေရိကန်အစိုးရအစီအစဉ်ကိုအတည်ပြုဖို့လွှတ်တော်အမတ်တွေဆွေးနွေးသဘောတူကိုညှိကပ်လာပါပြီ။အစောဆုံးအနေနဲ့အင်္ဂါနေ့မှာအထက်လွှတ်တော်အမတ်တွေမဲခွဲအတည်ပြုနိုင်ခြင်းရှိပါတယ်။ဒီမူကြမ်းကိုအထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုလိုက်ရင်တော့အောက်လွှတ်တော်ကလည်းအစောဆုံးကြာတာပင်နေ့မှာတွေ့ဆုံဆွေးနွေးနိုင်ပါတယ်လို့အောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကပြောပါတယ်။အစိုးရကခုပေးမဲ့အကူအညီအများစုကတော့ပထမတစ်ကြိမ်မှာအစိုးရကပေးခဲ့တဲ့ငွေကြေးအကူအညီတွေကိုမရလိုက်တဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ရည်ရွယ်တာပါ။ဒီဘာနာရေးအကူအညီတွေကိုလှမယ့်နှလားအတွက်ဝန်ထမ်းလစာအဖြစ်အသုံးပြုမယ်ဆိုရင်တော့စီးပွားရေးလုပ်ငန်းရှင်တွေဘက်ကငွေပြန်ဆပ်ဖို့လိုမှာမဟုတ်ပါဘူး။ဒီအချိန်မှာပဲအမေရိကန်အုပ်ချုပ်ရေးမှုအတော်များများကလည်းအသွားလာကန်တမိတ်တွေကိုဖြေလျှော့ပေးနေတယ်လို့တချို့ပြည်နယ်တွေကတော့လာမယ့်သတင်းပတ်မှာစတင်မှာပါ။အင်းထဲမှာပဲနေကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေရဲ့ညွှန်ကြားချက်တွေကိုလက်မောထွက်ပြီးဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။ကုသရောဂါဆိုင်ရာထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့အဲ့ဒီဆန္ဒပြသူတွေရဲ့လောရတွေကြောင့်စီးပွားရေးပြန်ပြီးတော့နိုးထလာမယ့်အခွင့်အလမ်းတွေထိခိုက်စေနိုင်တယ်လို့တင်းလာလေးကသတိပေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရွှေ့ပြောင်းဝင်ရောက်သူတွေဝင်ရောက်ခွင့်ကိုယာယီတားမြစ်မယ့်အကြောင်းအမေရိကန်သမ္မတဒိုနယ်ထရမ့်ကကြေညာလိုက်ပါတယ်။မမြင်ရတဲ့ရန်သူအဖြစ်ကာယရောဂါကိုတင်စားပြောဆိုခဲ့တဲ့သမ္မတထရမ့်ကအမေရိကန်ပြည်သူတွေရဲ့အလုပ်ကံခွင့်လမ်းတွေကိုကာကွယ်ဖို့လိုအပ်ကြောင်းလဲ Twitter လူမှုကွန်ရက်မှာမနေ့နောက်ပိုင်းကရေးသားခဲ့တာပါ။သမရမိတ်နဲ့တားမြစ်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်အချက်အလက်တွေကိုတော့သမရထရမ့်ကမပြောပါဘူး။အမေရိကန်နိုင်ငံဟာလက်ရှိချိန်မှာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ကြီးခဲ့တဲ့မတ်စတာတုန်းကတော့မလို့အပဲခြီးထွက်တာတွေကိုကန့်တတ်တဲ့အနေနဲ့အင်းဒီချင်းမက္ကဆီကိုနဲ့ကနေဒါနိုင်ငံနဲ့ဆက်တွေကိုသမရထရမ့်အစိုးရကပိတ်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့အီရန်နိုင်ငံအပါအဝင်ဥရောပရှန်ကန်ဒေသအဖွဲ့ဝင်နိုင်ငံတွေကိုကြီးခဲ့တဲ့14ရက်အတွင်းတွားရောက်ခဲ့ဖို့သူတွေကိုလည်းအမေရိကန်ပြည်ဝင်ခွင့်တားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရန်တန်စိန်တွေမနေ့တုန်းကစံချိန်ချိုးအောင်ဈေးတွေထိုးကြခဲ့တဲ့ခရီးကြောင်းအာရှအစုရှယ်ဈေးကွက်တွေလည်းဒီကနေ့ဈေးတွေကျနေပါတယ်။ဂျပန်နီကေအညွန်ကိန်းဟာတိတရမကိုရွက်ခိုင်နှုန်းနဲ့ဈေးပိတ်ခဲ့တယ်လို့ဩစတြေးလျဟောင်ကောင်နဲ့တိုင်ဝမ်အစုရှယ်ဈေးတွေကလည်းနေ့ခင်းပိုင်းမှာ200ခိုင်နှုန်းကျော်ဈေးကျခဲ့တာပါ။ရှန်ဟိုင်းအညွန်ကိန်းကတော့အင်္ဂါနေ့နောက်ပိုင်းမှာတိတရမ3ရွက်ခိုင်နှုန်းဈေးကျခဲ့ပါတယ်။အမေရိကန်ရန်တန်စိန်အနာဂတ်ဈေးကွက်မှာတော့တပေပါကိုတိတရမ36ဒေါ်လာနဲ့အယောင်ဝယ်ဖြစ်ခဲ့တာပါ။အမေရိကန်ရန်သားဈေးကွက်တမိုင်းမှာပထမဆုံးအချိန်ဖြစ်ရန်သားဈေးတွေအနုလက္ခဏာအထိကျဆင်းမှုတွေနဲ့ကြုံခဲ့ရတဲ့ရင်းနှီးမြှုပ်နှံသူတွေအတွက်တော့ဒီကနေ့မှာဈေးအနေငယ်ပြန်တက်လာတဲ့အတွက်စိတ်သက်သာရာရစရာဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာစံဖြစ်တဲ့ Brent ရန်သားဈေးဟာလည်းတစ်သရမနှစ်ရခိုင်နှုန်းဈေးကျပြီးတော့တပေပါကို25သရမနှစ်လေဒေါ်လာနဲ့အယောင်ဝယ်ဖြစ်ခဲ့ပါတယ်။ကမ္ဘာတစ်ဝန်း COVID-19 ကပ်ရောဂါကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်လောင်စာဝယ်လို့အားတွေကျဆင်းနေတာလည်းဖြစ်ပါတယ်။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စ တနေ့တနေ့တွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်နေပါရဲ့ရှင
်မင်္ဂလာပါရှင်ကျမများသတင်းအားမှာတရင်တွေကိုဆက်လက်ကြီးညာပြီးတော့ပါမယ်ရှင်အာရှတိုက်ကဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာဒေတာရင်းတခြားနိုင်ငံတွေနဲ့ရှင်တိတိတတ်တာရုပ်နေနေတာဟာကောင်းတဲ့လက္ခဏာမဟုတ်တဲ့အကြောင်းအာရှဖွံ့ဖြိုးရေးဘဏ် ADB ကသတိပေးလိုက်ပါတယ်ADB ရဲ့လေလာမှုအရကုဆက်ခံရသူအတည်ပြုနိုင်တဲ့အရေးအတွက်နင်းရတာဟာများများဆဆမစစ်စင်းနိုင်တဲ့အကြောင်းဖြစ်ပြီးဒါကကုဆက်မှုကိုတဟုန်ထိုးများလာစေနိုင်တယ်လို့လည်းပြောပါတယ်။လေလာတွေ့ရှိချက်တွေရချမ်းသာတဲ့နိုင်ငံတွေကစီးရဲတဲ့နိုင်ငံတွေထက်ရောပိုစစ်စင်းမှုပိုများများလုပ်နိုင်တဲ့အစီအစဉ်တွေရှိတာတွေ့ရကြောင်းလည်းADB ကျွမ်းကျင်သူတွေကပြောပါတယ်အာရှဖွံ့ဖြိုးဆဲနိုင်ငံတွေမှာယောဂကုသတူအရေးအတွက်ထင်မှတ်ထားတာထဲနင်းနေရတာဟာယောဂပူစစ်ဆေးမှုအပိုင်းမှာအားနေတာအပြင်ဝင်ဝင်နေပါတဲ့နိုင်ငံတွေကလူတွေအနေနဲ့ကိုယ်ခံဆွမ်းအားမြင့်နေတာကြောင့်လည်းဖြစ်နိုင်ကြောင်းဖော်ပြချပါတယ်ဒါပေမဲ့တဦးချင်းဝင်ဝင်နေကိုယ်ခံဆွမ်းအားဆက်ဆက်မှုနဲ့ပတ်သက်လို့တော့တိကျတဲ့အထောက်အထားမရှိသေးပါဘူးအာရှဖွံ့ဖြိုးဆဲနိုင်ငံတွေမှာကုသတူတွေကိုစစ်ဆေးဖော်ထုတ်နိုင်စွမ်းမရှိတဲ့အကြောင်းရင်းတွေမှာယောဂစစ်ဆေးဖို့ကုန်ကြစီကျွမ်းကျင်မှုနဲ့လိုအပ်တဲ့ဝန်ဆောင်မှုတွေမပြည့်စုံမှုနဲ့လိုအပ်တဲ့ပစ္စည်းကိရိယာတွေရှိရင်တောင်မှကျန်းမာရေးဆောင်ရှားမှုဓာတ်ခွဲခန်းနဲ့ကြီးလက်ဒေသတွေအထိကျေကျေပြန့်ပြန့်စစ်ဆေးနိုင်စွာအားနည်းနေကြောင်းလည်း ADB ရဲ့သုတေသီတွေကလေ့လာတွေ့ရှိထားကြပါတယ်ရှင်COVID-19 ကပ်ရောဂါနဲ့ကြုံရတဲ့အချိန်မှာအကျဉ်းသားတွေကိုလွှတ်ပေးဖို့အရှေ့တောင်အာရှနိုင်ငံအတုံများများအပူတပြင်းစီစဉ်နေကြပေမယ့်တုံဆိုင်နေတဲ့နိုင်ငံတချို့လည်းရှိနေပါသေးတယ်။တချို့ထောင်တွေမှာအကျဉ်းသားတွေဟာကြံ့ညက်နေထိုင်နေကြရတဲ့အတွက်အခုလိုကပ်ရောဂါနဲ့ကြုံရချိန်မှာအချိန်မဆိုင်မပြန်လွှတ်ပေးဖို့လူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါ။ဖြစ်လာတဲ့အချိန်ကိုစောင့်နေတာကတိတ်ကိုအန္တရာယ်များပါတယ်လို့လူ့ခွင့်ရေးစောင့်ကြည့်ဖွဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်အကျဉ်းသားတွေနဲ့ပြည်내နေတဲ့ထောင်တွေနဲ့ဝန်ဆောင်မှုအပြည့်အဝမရှိတဲ့အကျဉ်းထောင်စီကံတွေကယောဂကုသမှုကြီးမားနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းလူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါအထူးသဖြင့်တကြီးပိုင်းနဲ့နာမကျန်းဖြစ်နေတဲ့အကျဉ်းသားတွေနှစ်ပြည့်တော့မဲ့သူတွေနဲ့အကျန်းဖက်မှုနဲ့မသက်ဆိုင်တဲ့တခြားပြစ်မှုတွေနဲ့အကျဉ်းချခံနေရသူတွေကိုဦးစားပေးပြီးစဉ်းစားဖို့လည်းအကြံပြုထားပါတယ်ကိုလံဘီယာအိန္ဒိယနဲ့အမေရိကန်အပါအဝင်ကမ္ဘာတစ်ဝန်းနိုင်ငံတွေမှာ COVID-19 ကပ်ရောဂါအန္တရာယ်ကြောင့်အကျဉ်းသားတွေကိုလွတ်ပေးနေကြတယ်လို့အာရှနိုင်ငံတချို့မှလည်းအကျဉ်းသားတွေပြန်လွတ်ပေးဖို့စီစဉ်နေကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံရတဲ့မြန်မာနိုင်ငံမှာတော့နှစ်ဆန်းတည့်ရနေမှာပဲသမရအမိန့်နဲ့အကျဉ်းသား2500မိဘကိုစစ်တမ်းလူငယ်ခွင့်နဲ့ပြန်လွှတ်ပေးခဲ့ပါတယ်။ COVID-19 ရောဂါထိန်းချုပ်ဟန်တားရေးဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်မြန်မာနိုင်ငံဒေသအသီးသီးမှလည်းညွှန်ကြားချက်တွေထပ်မံထုတ်ပြန်နေရမှာနေပြည်တော်မြို့တွင်းကိုဝင်ရောက်လာသူမျိုးတို့ဆိုကျန်းမာရေးစစ်ဆေးရေးစခန်းတွေကတဆင့်စနစ်တကျစစ်ဆေးခံယူရမယ်လို့နေပြည်တော်ကောင်စီကဒေသတွင်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဧပြီလ19ရက်နေ့မှာစတင်တက်ဝင်ခဲ့တဲ့ညွှန်ကြားချက်အရ COVID-19 ရောဂါလက္ခဏာပြသူတွေဟာစောင့်ကြည့်စစ်ဆေးတဲ့ Quarantine Center မှာနေရမှာဖြစ်တယ်လို့တကြံခွင့်ကာလခီးသွားတာကိုတရင်မပို့ခဲ့ဘဲနဲ့ပြင်လာတဲ့အစိုးရဝန်ထမ်းတွေဟာလည်း Quarantine Center မှာနေရမှာပါ။နေပြည်တော်ကလာရောက်သူမျိုးစုမျိုးစုလိုအပ်ရင် Quarantine Center မှာစောင့်ကြည့်စစ်ဆေးသွားမှလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲည10နာရီကနေမနေ့4နာရီထိညမထွက်ရအမိန့်တွေကိုလည်းပြည်နေနေတိုင်းဒေသကြီးအသီးသီးမှထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မှာတော့ April 20ကနေနေလ19ရက်နေ့ထိတက်မှတ်လိုက်ပြီးမြေကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်တဲ့ဝမုံလာနဲ့ကိုကန့်ဒေသတွေပါဝင်ခြင်းမရှိပါဘူး။ညမထွက်ရအမိန့်တွေကိုကရင်ပြည်နယ်၊ကချင်ပြည်နယ်၊ရန်ကုန်တိုင်း၊မန္တလေးတိုင်း၊စကိုင်းတိုင်း၊ပဲခူးတိုင်းနဲ့ဧရာဝတီတိုင်းတို့မှာလည်းဒီသတင်းပတ်ကစားထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဧပြီလ20ရက်နေ့ထိ COVID-19 ရောဂါကြောင့်သေဆုံးသူ9ဦးအပါအဝင်ကူးစက်ခံရသူအဖြစ်အတည်ပြုထားသူ119ဦးရှိကြောင်းကျန်းမာရေးနှင့်အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ခွဲစိတ်ကုသမှုခံယူခဲ့ပြီးတဲ့နောက်မှာကျန်းမာရေးအခြေအနေသိပ်မကောင်းဘူးလို့အတည်မပြုနိုင်တဲ့သတင်းတွေထွက်နေတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအွန်းဟာတိုင်းပြည်ကိုပုံမှန်အတိုင်းအုပ်ချုပ်နေပုံရတယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ကောလာဟာလတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးတော့ဘာသတင်းမှကြားသိထားတာမရှိကြောင်းလဲတောင်ကိုရီးယားသမ္မတအင်ဒိုကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့ပတ်သက်လို့ခမန်းပြောဆိုချက်တွေဟာနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားတွေကိုတည်ရောက်တဲ့အပေါ်မှာအခြေခံထွက်ပေါ်လေးရှိပါတယ်။အသက်30ကျော်ရဲ့မြောက်ကိုရီးယားကောင်းဆောင်ဟာဧပြီလ15ရက်နေ့ကကျင်းပတဲ့ကွယ်လွန်သူသူ့ရဲ့အဖိုးကင်အီဆုန်အတွက်ဂုဏ်ပြုပွဲအခမ်းအနားကိုမတည့်ရောက်ပဲနေရာကြောင့်ကျန်းမာရေးဆိုးဝါးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။ကင်ဂျုံအွန်းဟာဧပြီလ17ရက်နေ့ကတော့ကိုရိုနာဗိုင်းရပ်စ်တာစီကာဂွေးဆိုင်ရာအစီအွေတစ်ခုကိုဥဆောင်ပြုလုပ်ခဲ့ပါတယ်။
အဲ့နောက်ပိုင်းမှာလေခင်ဗျာစီဗီယာသမရာဘာရှာအာဆတ်နဲ့ကျူဘာသမရာမီဂွယ်ဒီယက်စ်ကနယ်တို့ကိုနှုတ်ခွန်းဆက်သွန်လွှာတွေပေးပို့ခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတို့ကတော့ကောလာဟလသတင်းတွေထွက်မလာခင်တင်းမာနေနှောင်းပိုင်းမှာပဲမြောက်ကိုရီးယားကောင်ဆောင်ရဲ့ကျန်းမာရေးကိစ္စနဲ့ပတ်သက်လို့သတိပြုမိကြောင်းပြောပြီးမြင်အင်ဖြူတော်နဲ့အမေရိကန်နိုင်ငံသားကြီးဌာနကတော့တစုံတရာမှတ်ချက်ပြုတာမရှိသေးပါဘူးရှင်။ညနေညပိုင်းအတွက်ထိတ်တဲရောက်သတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ညောင်ပိုင်းကမေရမျိုးနဲ့ရမောင်တရာအနီမှာကုလသမဂ္ဂရင်တစဉ်ပြစ်ခတ်ခံရတာကြောင့်ကမောင်တဲ့ကုလဝန်ထမ်းတဦးတေဆုံးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကလည်းကိုဗစ် -19 စောင့်ကြည့်လူနာတွေရဲ့နှာခေါင်းအခေါင်တုတ်ပတ်နမူနာတွေကိုရန်ကုန်ကိုတောရောက်ပို့ဆောင်တဲ့ WHO ကမ္ဘာ့ကျန်းမာရေးဖွေပိုင် UN ဒစိုက်ပါကတစီကိုမနေ့ကညနေ 9:00 လောက်မှာတနက်နေ့ပြစ်ခတ်ခံရတာကြောင့်ကားပေါ်မှာပါလာတဲ့ဝန်ထမ်းတဦးတေဆုံးပြီးတဦးဒဏ်ရာရှိခဲ့ပါတယ်။အဲ့ဒီကားကိုရခိုင်လက်နက်ကန်အဖွဲ့ကပြစ်ခတ်ခဲ့တာဖြစ်ပြီးအခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးကိုအစိုင်းနေရှင် WHO ကားကိုပြစ်ခတ်လိုက်တာဟာလူသားမဆန်ဘူးလို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဲဖွေဖက်ကတော့ WHO ကောက်ကိုသူတို့ပြစ်ခတ်တာမဟုတ်သလိုပြစ်ခတ်ခံရတဲ့ဝန်ထမ်းတဦးကိုဆေးရုံကိုပို့ဆောင်ခဲ့တယ်လို့အဲဖွေပြောခွင့်ရခိုင်ဒုခကပြောပါတယ
်ရာမောင်တရားထိုင်းမှာအခြေပြုထားတဲ့ဒီစစ်စစ်ခန်းကနေပြီးတော့မှသူတို့ဒီဟိုခွင့်ပြုလိုက်တာပေါ့နော်သူတို့ခွင့်ပြုချက်တောင်းတယ်အဲဒီမှာခွင့်ပြုလိုက်ပြီးတော့မှအဲ့ဒီကားကနေပြီးတော့ဒီရာမောင်တရားကိုဖြတ်လာတာအဲ့ဒီမှာခွင့်ပြုပေးတဲ့ဒီဟိုခိုင်ကနေပြီးတော့မှဒီမြန်မာစစ်တပ်တွေကအဲ့ဒီကားကိုနောက်ကနေပြီးတော့ဒါဟိုသူတို့လက်နဲ့ငင်နဲ့ပြစ်တာပေါ့နော်ဆိုတော့အဲ့မှဒီလက်ကားကလမ်းပြထိုးရပြီးတော့ရသွားတာပေါ့ဆိုတော့အဲ့ဒီမှာတနားရီလောက်ကြာတဲ့အခါမှာပဲဒီကျွန်တော်တို့တပ်ဖွဲ့တွေကအဲ့ဒီကားကိုဟိုတွေ့ပြီးတော့မှဟိုကေထုတ်လာခဲ့ရသူတို့ကဒီအာဒီကားတစ်စီးဒီမှာဒီ WHO တိုင်းနဲ့လမ်းပြဟိုထိုးကြနေတယ်ဆိုတော့အဲ့ဒီမှာသူတို့ကဒီကားပေါ်ကနေပြီးတော့ဟိုဆွေးထုတ်ပြီးတော့မှဒီဟို passive တွေပါတယ်ကျွန်တော်တို့ဒီအဒေချာကျူစုဆောင်ရှောက်ပြီးတော့မှဒီရွာသားတွေကတဆင်ကြီးမြင်းပြားဟိုဆေးရုံကအရောက်ကျွန်တော်တို့ဘက်ကနေပို့ဆောင်ပေးလိုက်တာ
တပ်မတော်ပြောခွင့်ရသူကိုဆက်တွေ့နေတဲ့အခါမှာတော့တိရှာပြောစရာမရှိပဲအစိုးရရဲ့ထုတ်ပြန်ချက်အတိုင်းပဲဖြစ်တယ်လို့တုံ့ပြန်ပါတယ်မနေ့ကမင်းမျိုးမျိုးနယ်ဖက်မှာတိုက်ပွဲတွေလေးပြင်းထန်နေပြီ WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတနေ့အရင်နှစ်ဖက်စလုံးကတော့တစ်ဖက်ကိုတစ်ဖက်ဆက်ဆွေးပြောဆိုနေကြပါတယ်ဘသူပြစ်တယ်ဆိုတာကိုမသိရသေးပေမဲ့ကြားထဲမှာတားတယောက်ကိုဆုံရှုံလိုက်ရတာနဲ့ပတ်သက်ပြီးမနေ့ကပြစ်ခတ်ခံရပြီးတည်ဆုံသွားတဲ့ WHO ရင်ပေါင်းရေးဖက်ခင်ကအခုလိုပြောပါတယ်
ပါကကျွန်တော်တို့တားဆုံရှုံသွားတဲ့အတွက်ကြောင့်ကျွန်တော်တို့ကရင်းနှီးမနာပေါ့သိမလို့ခံစားရတယ်ကျွန်တော်မိမလည်းအမယူကမှဖြစ်နေပြီလားအဲ့ဒါဆိုနော်ဒါပဲဒီညာဘက်ဒီဒါတွေမကြည့်ဘူးလေကျွန်တော်ကမြင်ရတဲ့ကိစ္စမျိုးတော့ရမ်းပြီးတော့ပြောတဲ့အခါတည်းမှာမဟုတ်ဘူးကျွန်တော်တို့ဒါအဲ့လိုပေါ့ကြာလို့တစ်ခုနဲ့သွားရမှာလမ်းမှာအခုလိုဖြစ်တဲ့ခါကျတော့ကျွန်တော်တို့မှဆုံဆုံသွားပြီအဲ့တော့ကျွန်တော်တို့ကမှယူတဲ့ခန္ဓာကြီးကညာအဲ့လိုပဲပြောပြချင်တယ်နော
် UN တစိုက်ပါ WHO ပိုင်ကပြစ်ခတ်ခံရပြီးဝန်ထမ်းတွေတည်ဆုံသွားတာကြောင့်စိတ်မကောင်းဖြစ်ရသလိုအဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းနေတယ်လို့ကုလသမဂ္ဂပြန်ကြားရေးရာရှိဥယေဝင်းကပြောပါတယ
်အခုချိန်မှာတော့ကျွန်တော်တို့ဟိုပြောနေတာပေါ့ကျွန်တော်တို့ဒီဆိုပါတော့ဒီကျွန်တော်တို့လုပ်ဖို့ကံကတက်တာကျွန်တော်အင်တာနက်ပြီးဖိမပေါင်းဖြစ်တယ်ပေါ့ဗျာသူမိသားစုတွေလည်းဖိမပေါင်းဖြစ်တယ်ဟိုလောလောဆယ်တော့အဲ့ဒီအဖြစ်ပြက်ကတော့ကျွန်တော်တို့ဆုံးသဆစီတယ်ပဲเนาะဘာမှတော့အထူးရှိတော့ဖြတ်ပြီးတော့ပြောကြရမရှိပါဘူးသူများဒီဟာနဲ့ပတ်သက်လို့တော့
ဒါပြင်မနေ့ကမင်းပြမျိုးနဲ့ငစိုင်းကြီးွာဘက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးညနာကြီးွာကမြို့သမီးတူတည်ဆုံးခဲ့တယ်လို့အရသာ9ဦးလောက်ကံရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်မင်းပြမျိုးနဲ့အဲ့ဒီငစိုင်းကြီးွာနဲ့တခြားနီးစပ်ကြီးွာတွေကဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့အမည်မဖော်လိုတဲ့ညနာကြီးွာဒေသခံတူကပြောပါတယ်
ဆိုင်ုံလို့ယုံနေပိတ်ခတ်ထားတာကြောင့်အလုံးမစင်းနိုင်တဲ့အလုပ်သမားတွေအတွက်အစိုးရရဲ့လူမှုဖူလုံကြီးထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်ဇော်ထက်ပါ။အစိုးရကပိတ်ရက်ထပ်ပြီးတက်တန်းတူးလိုက်တဲ့ဆိုင်ယုံအလုပ်ယုံတွေကအလုပ်သမားတွေကိုလူမှုဖူလုံကြီးထောက်ပံ့ပေးဖို့ပြင်ဆင်နေပြီလို့အလုပ်သမားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်။အလုပ်သမားဝန်ကြီးဌာနဟာအခုဖြစ်ပွားနေတဲ့ COVID-19 ရောဂါကိုထိန်းချုပ်ဖို့ဦးစားပေးအဆင့်သတ်မှတ်ထားတဲ့ဆိုင်ယုံအလုပ်ယုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်တွေအတိုင်းဆက်စပ်ပြီးမှဖွင့်ပြန်ပေးမယ်လို့အေဘီလာစကိုရကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီထုတ်ပြန်ချက်ဟာတကြံပိတ်ရန်အပြီးအလုပ်ဆင်းမှုပြန်ရောက်လာတဲ့အလုပ်သမားတွေအတွက်အခက်အခဲတွေဖြစ်ခဲ့ရကြောင်းအလုပ်သမားတွေကပြောပါတယ်။ဝန်ကြီးဌာနဟာအနားနီးမှကြေညာချက်ကိုထုတ်ပြန်မိရဲ့အကြောင်းအငြင်းတန်းအတွင်းဝင်ဦးမျိုးအောင်ကအေဘီလာ20ရက်ကနေပြည်တော်မှာသတင်းသမားတွေကိုရှင်းပြခဲ့ပါတယ်။ဒါကြောင့်လူမှုဖူလုံကြီးပေးထားတဲ့အလုပ်သမားတွေကိုထပ်တိုးပိတ်ရန်အတွက်လုံထုံးလုံနေအတိုင်းခန့်စားခွင့်ပေးသွားမယ်လို့သူကအခုလိုပြောခဲ့တာပါ။
အမိန်ကနည်းနည်းလေးတော့ကတ်သွားတာလေနည်းနည်းစိန်နည်းနည်းကတ်သွားတော့အဲ့တော့သူဝင်ကြီးကနားလေးနဲ့လုပ်ပေးနေကြတော့လူမှုကူရီအကျိုးဝင်တဲ့ဝင်သားလေးကိုကတ်တာလေဆောင်းစီကိုပြည့်စင်နေတာပေါ့ဥပဒေကြီးတယ်လုံလုံလုံရှိနေတာပြော S ဆိုတဲ့မညာသူဘာနိုင်တယ်လုံလုံလုံနဲ့ညီညီအောင်လည်းလုပ်ပြီးတော့မှဆောင်းပေးပြီးတော့ပြည့်စင်နေတာပေါ့
ဥပဒေတိုင်းဆိုရင်ကျမကြီးကြောင့်ဖြစ်လာတဲ့ကိစ္စတွေအတွက်လူမှုဖူလုံထဲဝင်ကြီးရဲ့60ရာခိုင်နှုန်းကိုအလုသမားတွေကခံစားဝင်ရှိပါတယ်။လက်တလုံးမှာလူမှုဖူလုံကြီးခံစားခွင့်ရမယ်အလုသမားမြန်မာတိုင်းနိုင်ငံလုံးမှာစုစုပေါင်း100,000ရှိရလို့အမြဲအတွုံးဝင်ဦးမျိုးအောင်ကပြောပါတယ်။ဒါပေမဲ့အဲ့ဒီခံစားခွင့်ကိုအလုသမားတွေကဘယ်လိုထုတ်ယူနိုင်လဲဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိသေးပါဘူး။လူမှုဖူလုံကြီးပြည်သွင်းထားတဲ့အလုသမားတို့ကတော့အစိုးရကထောက်ပံ့မဲ့အစီအစဉ်ဆိုတာတန်တရားရှိနေပါတယ်။
ဘလို့လဲညီမအဲ့တော့အဲ့တော့နားမလဲဘူးအခုကတော့60ရာခိုင်နှုန်းတော့ရလောက်မယ်ပေါ့နော်ဝင်ရတော့အဲ့လိုအမတယောက်ကတော့ပြောတယ်ပြောတာတော့မရလောက်ဖို့များတယ်အကုန်ဝန်ထမ်းတွေအနေနဲ့ကလည်းအဲ့ဒီဟာကိုပဲတို့တော်တော်ကြီးကိုစိတ်ကငါဖိလာပေါ့နော
်အလုသမားကြီးဆောင်ရွက်သူအနာဂတ်အလင်းသားဆုံးဘက်ကဒေါ်သက်သားအောင်ကတော့အစိုးရဘက်ကထောက်ပံ့မဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ
်အခုတည်းကဟို60ရာခိုင်နှုန်းရမယ်လို့ကလက်ရှိသိထားတော်များလည်းပဲပေါ့နော်ဘလို့မျိုးပုံစံနဲ့တွားရမယ်ဘလို့မျိုးထုတ်ယူလို့ရတယ်ဆိုတဲ့ဟာမျိုးကအစိုးရကနေပြီးတော့ဒါတရားဝင်မှမပြောပြတာဖြစ်တဲ့အတွက်တော့အမအနေနဲ့ကျေးဇူးနာတော့ဒီလိုအခြေအနေမျိုးဒီသက်ရက်သာဝင်ပေါ့နော်အာလော်ရင်းတို့ကနေရနိုင်ဖို့တော့အစိုးရကဒီလက်နက်မျိုးအောင်လုပ်ပေးနိုင်တယ်ဒီတော့ဒါအကောင်းဆုံးဖြစ်တယ်လို့အမအနေနဲ့မြင်နေတယ
်အစိုးရဦးစားပေးစစ်ဆေးသွားမယ်စေယုံတွေထဲမှာစေဝါစားတော့ကုန်နဲ့လုံသားတစ်ထောင်ထက်ရှိရဲ့စေယုံတွေပါပါတယ်အလုသမားတချို့ကတော့အခုချိန်ကြီးဒီထောက်ပံ့ငွေကိုဘယ်လိုရနိုင်မယ်ဆိုတာသိချမသိရသေးကြောင်းပြောပါတယ်။ရန်ကုန်တခုထဲမှာတင်စက်ရုံအလုပ်ရုံပေါင်း 6,000 ကျော်နဲ့လုပ်သားအင်အား 6,000 ကျော်ရှိပါတယ်။အေယာဝတီတိုင်းတသိမ်မျိုးကအထည်ချုပ်စက်ရုံတွေကတော့ဒီနှစ်ဧပြီလ22ရက်ကစပြီးရန်နာလိုက်ပါတယ်။ပဲခူးတိုင်းစက်မှုဆောင်စီမံခန့်ခွဲရေးကတော့ညင်ညာချက်ထုတ်ပြန်တဲ့မျိုးတွေမှာအစောဆုံးဖြစ်ပြီးရောဂါကာကွယ်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရလဲပတ်နေတဲ့စက်ရုံတွေကလွှဲပြီးဇန်နဝါရီအလုံးဧပြီလ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ
်။ VOA မင်းကန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။ကျွန်မကဆုမွန်ပါရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသွားလာကန့်သတ်မှုတွေကိုအလျင်စလုံးရှော့ချတာမျိုးမလုပ်မိဖို့သတိပေးနေချိန်မှာမြန်မာနိုင်ငံမှာရောဘယ်လိုအခြေအနေရှိနေပါသလဲဆိုတာကိုပြောပြပေးချင်ပါတယ်။ဟုတ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ကမ္ဘာတဝက်နိုင်ငံတွေမှာတော့အသွားအလာတွေကန့်သတ်ထားပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားရတာကိုရှော့ပေါက်ပေးဖို့ပြင်ဆင်နေချိန်မှာပဲအလင်းစလုံးမလုပ်မိဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးနေတာပါအခုဆိုရင်တော့ COVID-19 ကပ်ရောဂါကြောင့်လူ9ဦးသေဆုံးပြီးကူးစက်သူ100ကျော်ရှိနေတဲ့မြန်မာနိုင်ငံမှာလည်းလုပ်ငန်းတွေပြန်လည်ပတ်ဖို့ပြင်ဆင်နေကြပါပြီဒါပေမဲ့လည်းအထူးပြားတာစေကူတာခန်းတွေမှာစေတနာဝင်တဲ့အဖြစ်စေကူတာမှုပေးနေတဲ့ဒေါက်တာကိုကိုထွေးတို့လိုမြမဆေးပညာရှင်တွေကတော့မြန်မာနိုင်ငံမှာလည်းအလင်းစလုံးမလုပ်မိဖို့ရဲလို့ရှုမြင်ပါတ
ယ်ကျွန်တော်နေတော့ April လောက်ကိုမို့တော့မမီ first week လောက်ထိတော့လေဆိုင်းငံ့အနေနဲ့တော့ပိတ်ထားစီကျန်နေတယ်ဟုတ်ပိတ်ထားဆိုလူတွေကတော်တော်များများလမ်းပေါ်ပြန်ထွက်လာကြပါပြန်ထွက်လာကြမှာဆိုတော့လေကျွန်တော်တို့ဒီ outbreak ကြီးဖြစ်ဖို့တာကြည့်ဖို့ကတော့တော်တော်လေးခက်ခဲမှဖြစ်နေကျွန်တော်နေနေတော့ဒီ May first week လောက်ထိတော့ပြုံးနေရောအလုပ်ရုံတွေအကုန်လုံးပိတ်ထားစီကျန်နေတယ်ဟုတ်အကောင်းဆုံး stay home မှာတော့နေသင့်နေတယ်ပြဟုတ်ကျန်ဆောက်လာမယ်ဆိုလည်းကျွန်တော် social distance လောက်ဖို့အတွက်ကတော့ပညာပေးတော်တော်လေးလုပ်ရမယ်ထင်တယ်။တကယ်လူကြီးထူထပ်တဲ့နေရာတွေမှာလည်းအခုက positive case တွေတွေ့တာလည်းအဲ့နေရာတွေမှာအဓိကတွေ့တာ။ဒီယောဂဖြစ်ဖို့အတွက်တို့ကတနေ့တာစာဝတ်နေရပိုအရေးကြီးတာ။တို့ကဒီယောဂယူမကြောက်တာလည်းမဟုတ်ဘူး။ကြောက်တော့ကြောက်တယ်ဒါမဲ့လည်းတနေ့တို့အတွက်ဝင်ငွေမရှိဘူးဆိုတော့စားဖို့တောက်ဖို့တို့တော့ကအခက်အခဲရှိလာနိုင်တာ။ဒါအစိုးရအနေနဲ့ဖြစ်ဖြစ်ကျမကြီးကြီးထားတာပဲဖြစ်ဖြစ်လာအောင်စစ်သေးတာမျိုးစစ်ပြီးတော့မှဆဲရုံလုံးရုံတွေကဖွင့်တဲ့နယ်လို့ recommend ပြီးတော့ပါပဲဖွင့်ပါမယ်ဆိုတာပြောပ
ါဒီလိုကဘာကံယောဂကြုံနေရချိန်မှာတော့ယောဂကူးစက်မှုထိန်းချုပ်ဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာပဲလုပ်ငန်းတွေပိတ်ထားရတဲ့အတွက်အလုပ်သမားတွေဝန်ထမ်းတွေစာဝတ်တွေရေးပြသနာပေးတယ်လဲကြုံနေရတာပါမြန်မာနိုင်ငံဘဟုဘဒုက္ခဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဖန်ရဲ့အကြီးအကျယ်ပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်ကတော့တတိထားကြိုက်တွယ်ဖို့လိုတယ်လို့ပြောပါတယ
်ဘော်ပြင်းနေတော့တိတ်ပြီးတော့ထိကြိုက်တော့တိတ်မရှိတော့ဘူးလဲလုံးလုံးလည်းကိုတည်းတည်းပါတော့ဖွင့်ထားစီးပွားပြင်တာရှိတယ်။ဒါပေမဲ့ဆိုရင်လည်းလည်းဆိုရင်တော့ဘာလို့လဲ။ဒါလို့အဖွင့်လိုက်လို့ရှိရင်တော့ဒီကတအားကြီးပြည့်စုံစေတအားကြီးတက်လာမလားလို့ပါတော့နော်။ဒါလို့ပြန်ပေါင်းလို့ရပြီးတော့ကြည့်ချင်းလာမလား။ပြောခဲ့တယ်ကအားလည်းဒါအလုံးသွားပဲရှိရင်ပြည့်လဲတို့လည်းစောင်းနေရကိစ္စရှိရအောင်ခုလိုမှတစ်ပတ်ပါ။အဲ့တော့ဒီမှာတော့ဒီတိုင်းပြည်မှာတော့ခုနလို USA လိုမျိုးဒီ social system မှာ social security system ကဒီမှာမှမကောင်းဘူး။အဲ့ဒါသူတို့စာဝန်တွေရတယ်တစ်ခါရှိနေတော့
ကိုရကွယ်ကိုရွာဒေတာဟိုမှာတန်းတဲ့ဒီပါလဲတကဝီဝီကြတာပဲညဝီတဲ့စိတ်လဲဒီမှာရှိပါတယ်အဲ့ဒီကူကတော့ကောင်းတယ်ဗျဆိုရှယ်ဆီကူရီဆိုတဲ့မရှိမှလို့လဲပြည့်ဖြစ်လာရင်တော့လဲဘဝကြီးတော့မှာအချင်းချင်းရိုင်းပြီးကူညီတဲ့စိတ်ဓာတ်မျိုးနဲ့တော့လုံတော့ဘယ်လောက်ကြီးတော့ဆိုးချင်တာလေနော်အဲ့ဒီပဲတွေ့ရတာလဲအစိုးရကတော့အကန့်အသတ်တွေနဲ့စစ်ဆေးမှုလုပ်နေတဲ့အချိန်မှာလုပ
ဘောအခုဒီကကုန်ပြီးရောလေဘယ်လိုလဲပြောတောင်းတော့လို့အဆင်ပြေတယ်ဗောနော်ဝင်ဆောင်ရအလုပ်ရှင်တွေဆိုက်ပြီးဆိုရပေးကြတာဒါပေမဲ့ဒီဧဒရာကုန်ဟိုင်းရောကျွန်တော်ကနောက်လာသေးတာကြရင်ရောဘယ်လိုဖြစ်မလဲဆိုတာဟာလေကျွန်တော်လည်းစဉ်းစားနေမှာနော်အလုပ်လို့ကျွန်တော်ပြေးရမှာဆက်သွားမှာဘယ်လိုသွားမလဲဗောနော်အဲ့တော့ရေရှိဖြစ်သွားတာကြရင်ဒီရက်ဒီဘောတော့ဖြတ်တာမဟုတ်အဲ့ရက်ဘောကြရင်ကျွန်တော်အလုပ်ပြုတ်တဲ့ဟာမျိုးဖြစ်လာမလားဗောနော်အနောက်ဆက်တွဲကြံနာရောဆင်းရဲလို့လို့တော့ဒီအေဗလာထီကတော့ကျန်တာမရှိဘူး။နောက်လာနောက်လာနေမိလို့ကျွန်တော်တို့ဖြစ်လာတယ်တော့။လုပ်ငန်းတွေတူတယ်ဝါနိုင်တာပေါ့နော်
။ COVID-19 ကရောဂါပူဆက်မှုကိုထိချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်ထလုံးမှာတော့ရန်ကုန်မြို့အပါအဝင်မြို့ကြီးတချို့မှာရပထွက်ရအမိန့်တွေလူစုလူဝေးပလုတ်ဖို့အမိန့်တွေကိုထုတ်ပြန်ထားပါတယ်ရှင်။ပြည်ရင်းကကိုဗစ်လူနာတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပါရောဂါကူးစက်မှုတွေရှိလာနေပြီးတခွဲတီပြူလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အသွားအလာကန့်သတ်ထင်ရတဲ့ဆရာဝန်တွေနဲ့တိုက်နယ်စည်းရုံးတွေမှာရောဂါကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ကည7နာရီထုတ်ပြန်ပြီးချိန်အထိဆိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ119ဦးအထိရှိထားပြီးအဲ့ဒီထဲက6ဦးဟာကျန်းမာရေးဝန်ထမ်းတွေပဲဖြစ်ပါတယ်။လူနာနံပါတ်118နဲ့119တို့ဟာပြည်မျိုးကပြည်သူစေယုံကြီးမှာတာဝန်ထမ်းဆောင်နေတဲ့သူနာပြုဆီယာမာတွေဖြစ်ပြီးလူနာနံပါတ်69နဲ့တဆင့်ကူးစက်ခံရတယ်လို့သိရပါတယ်။ကူးစက်ခံရတဲ့ဆီယာမာ2ဦးလုံးဟာအခုချိန်မှာပြည်စေယုံမှာပဲရှိနေပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့အဲ့ဒီစေယုံကဒုတိယစေယုံအုပ်ကြီးဒေါက်တာတရားဆိုးကပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေကိုပါဒီယောဂါကူးစက်မှုတွေရှိလာတာကြောင့်ယောဂါကာကွယ်ရေးဝတ်စုံ PPE နဲ့ပတ်သက်ပြီးစနစ်တကျဝတ်ဆင်ထားဖို့ကိုထပ်ခါတလဲလဲသတိပေးပြောဆိုပေးနေတယ်လို့ဒေါက်တာတီရာဆိုးကအခုလိုပြောပါတယ်
။ဟိုလူနာရေးနဲ့ရှိလာတယ်ဟိုဝန်ထမ်းတွေလည်းကူးစက်မှုတွေရှိလာတယ်ဆိုတော့ကျန်းမာရေးရောဆရာဝန်တွေကိုဒီဟာနဲ့ပတ်သက်ပြီးတော့စနစ်တကျလုပ်ဖို့အတွက်အငြင်းတန်းပြောနေတာပေါ့နော်။မအားလေးတော့လုပ်နေတယ်။အဓိကတော့သတိမလစ်ဖို့ပေါ့နော်။ PPE ကို break မဖြစ်ဖို့ပေါ့နော်။ဒါလေးကိုကူးစက်မှတ်ပြီးတော့အားလုံးလည်းထပ်ခါတက်ခါအတူတူပြောပြနေတယ်ပေါ့နော်။
အခုလို COVID-19 ကာယောဂါကိုကာကွယ်ကူတနေရတဲ့ကာလမှာလူနာတွေနဲ့ထိတွေ့နေရတဲ့ဆရာဝန်တွေရဲ့ဒီယောဂါကူးစက်ခံရသူတွေရှိသလိုသီးခြားနေထိုင်မှုအတွက်အသွားအလာကန့်သတ်ခံရသူတွေလည်းရှိပါတယ်။လူနာနံပါတ်109နဲ့တငဲကျုံစီပါကလင်းနဲ့မှာကွန်တက်ဖြစ်ခဲ့တဲ့ဆရာဝန်တဦးကိုနေအိမ်မှာအသွားအလာကန့်သတ်ပြီးသီးခြားနေထိုင်မှုအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားခဲ့ပါတယ်။အဲ့ဒီဆရာဝန်ဟာလူနာနဲ့ထိတွေ့ရမှာယောဂကာကွယ်ရေးဝတ်စုံ PPE ကိုသတ်မှတ်ထားတဲ့အစဉ်အတိုင်းဝတ်ဆင်ခဲ့ပေမဲ့ကျန်းမာရေးဝန်ထမ်းတွေကိုလေ့ကျင့်မပေးခင်ကာလမှာဖြစ်ခဲ့လို့ quarantine ဝင်ခံရတယ်လို့သိရပါဗျ။အသွားအလာကန့်သတ်ပြီးနေအိမ်မှာတီးခြားနေထိုင်နေတဲ့ဒေါက်တာစေသူအောင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ။အခု
ဆိုကြကျွန်တော်တို့ကြည့်ခံလိုက်ရတယ်။ဒါစေရုံတွေကကြောင်ပြီးကြည့်ခံရတယ်။အရင်ကျန်းမာရေးဆိုတဲ့မှာလေ့လာတာမရှိသေးဘူး။သူတို့ကာပါလွတ်နိုင်နေတယ်။သူတို့အဲ့လိုကာပါလွတ်နိုင်နေလို့ပဲကျွန်တော်တို့သိချရအောင်ကြိုးမြေလို့မြင်တယ်။အဲ့တော့နောက်တစ်ချိန်တော့တော့ဘောတော့သတိနောက်တစ်လားနှစ်လားမှာအဲ့လိုမျိုးဆောင်းလေးမကျူခံမရရင်ဒါတော်တော်လေးအခြေအနေဆိုးရတဲ့အခါရောက်နေပြီကြာအဲ့လိုအခြေအနေမရောက်ပါသေးလို့ကျွန်တော်စူတောင်းပါတယ
်ကျူဝင်နေတဲ့ကာလပြည့်ရင်ကိုပိုင်ဆေးရပြဖွင့်မှာဖြစ်လို့ကျမရင်နဲ့အစားဝင်ကြီးဌာနကအထွေထွေယောဂါကိုဆေးရတွေမှာလူနာတွေကိုဘလူထားရှိပြီးဆရာဝန်ကိုယ်တိုင်ကလည်းလိုက်နာဆောင်ရွက်ဖို့လိုတဲ့အချက်လက်တွေကိုတိကျတဲ့လမ်းညွှန်ချက်ထုတ်ပေးစေချင်တယ်လို့ဒေါက်တာစေသူအောင်ကဆက်ပြောပါတယ်ကိုဗစ်ကိုတိုက်ထုတ်နေရတဲ့ကာလမှာလူနာတွေအနေနဲ့လိုအပ်တဲ့အချက်အလက်တွေကိုအတိအကျပြောပေးဖို့လိုပြီးဆရာဝန်တွေကလည်းယောဂါကာကွယ်ရေးအတွက်ချမှတ်ထားတဲ့နည်းလမ်းတွေအတိုင်းဆောင်ရွက်မှသာဒီယောဂါကူးစက်ခံရတာကာကွယ်နိုင်မယ်လို့ဒေါက်တာစေသူအောင်ကအကြံပေးထားပါတယ်
ကျွန်တော်အစ်ကိုဆောင်ရွက်ပြောင်းနေတယ်ဆရာဝန်တွေကူးစက်တဲ့အကြောင်းအရာကလူနာတွေရှိကပစ္စည်းအပြည့်မရတာလေဖြစ်နေကြတယ်ကျွန်တော်တို့ဒီလူနာတယောက်ဒီပုံမှန်အချိန်မှဆိုရင်လိုအပ်တဲ့အခါကိုဒီပြည်နယ်ဒီထားတဲ့ဒီမှာဆိုရင်ကျွန်တော်ကကြည့်တယ်ဗျာဒီမှာဒီမှာ content တွေရှိတယ်ဒီစားတာတွေရှိတယ်ဒီခုခုပေါ့နော်ဒီ quality တွေရှိတယ်ဆိုရင်ဒီလိုမျိုးမျိုးဆိုရင်တော်တော်ကဒေတာကဘာလုပ်ပြီးကြည့်တယ်ဒါပေမဲ့တစ်ခါကျရင် miss ဖြစ်သွားတယ်ရှိတာပေါ့နော်ဥပမာဒီက video တွေပဲဆိုပြီးတော့ PPE ကိုချွေတာတဲ့အကြောင်းရှိတယ်အဲ့လိုကြရင်မလို့အားတဲ့ကူအားတွေရှိတာပေါ့ဗျာ
မြန်မာတနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုဒီယောဂါကိုကုသထင်းချုပ်ရမှာကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ပစ္စည်းကရိယာနဲ့ကုသရေးပိုင်းမှာလိုအပ်ချက်ရှိမှုတွေကမြို့ပြတွေထက်နေမျိုးတွေမှာပုံများတာကိုတွေ့ရပါတယ်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ထောက်ပံ့မှုတွေအပြင်ပြည်မကအလှူရှင်တွေစီကပါအကူအညီတောင်းခံနေရတဲ့အထိရှိနေတာပါ
အေးရီတိုင်းကတိုင်းချောင်းမြို့နယ်မှာတော့ကိုဗစ်လူနာမရှိသေးပေမဲ့ပြည်ပကပြန်လာသူတွေကိုအသွာလာကန့်သတ်ထားတာကြောင့်ဖြစ်လာခဲ့ရင်တန်တရားလူနာ6ဦးအတွက်တည်တံ့ထားရှိကုသပေးဖို့နေရာပြင်ဆင်ထားတယ်လို့သိရပါတယ်။
မတိုင်းချောင်းပြည်သူစေယုံမှာဆီယောင်ဝန်တအုပ်နဲ့တူနာပြူဆီယောင်မှာဆေးဦးအပြင်အောက်ခြေဝန်ထမ်းခုနှစ်ဦးသာရှိပေမဲ့ဒါဟာတိုင်းနယ်စေယုံတစ်ခုအတွက်အင်အားပြည့်တဲ့အနေအထားမှာရှိတယ်လို့ဒေါက်တာနေဝင်းထွန်းကပြောပါတယ်။ ဒါပေမဲ့အခုလိုယောဂရှိသူတွေနဲ့ထိတွေ့ခဲ့သူတွေကိုကွာရန်တိန်းထားတဲ့အနေအထားမှာအစာထိုးနိုင်မှုအတွက်သူနာပြူဆီယားမနဲ့အောက်ခြေဝန်ထမ်းတွေကိုအဖွဲ့လိုက်ခွဲပြီးတာဝန်ထမ်းဆောင်မှုကြိုတင်ဆောင်ရွက်ထားပေမဲ့ဆီယားဝန်တယောက်တည်းဖြစ်နေတဲ့အခြေအနေမှာတော့လက်ဟာမှုရှိနိုင်တယ်လို့သိရပါတယ်။အခုလိုကျန်းမာရေးဝန်ထမ်းအင်အားနဲ့ပစ္စည်းကရိယာလုံလောက်မှုမရှိသေးတဲ့အချိန်မှာပြည်သူတွေ
ီအင်အားလဲလုံလုံလောက်လောက်မရှိဘူးဖြစ်လာရင်ကျွန်တော်တို့အခက်အခဲတွေအများအများဖြစ်ပေါ်ရှိပါတယ်။အဲကြောင့်ဒီလူလူတို့ကကိုယ့်ရင်ထဲမှာကိုယ်နေပြီးတော့ကစက်မှတ်ထားတဲ့စည်းကမ်းတွေတိုင်းလာပြီးဖြစ်ခြင်း။အဲဒါလေးကိုဒီသက်ဆိုင်ရာလူကြီးတွေသိချင်ကြတယ်
မတိုင်းရောက်မြို့ပြည်သူစေယုံမှာကျန်းမာရေးဝန်ထမ်းတွေအတွက် N95 mask နဲ့သူတွေကအောက်ဆီဂျင်တက်ကိုတိုင်းလာတဲ့ဆက်လိုအပ်မှုရှိနေတယ်လို့သိရပါတယ်။ကိုဗစ်လူနာတွေကရောဂါပြောက်ကင်းလို့ကိုယ်ဦးထဲမှာစေယုံစင်ခွင့်ရထားသူတွေကကျန်းမာရေးဝန်ထမ်းဖြစ်တဲ့လူနာနံပါတ်15လဲပါဝင်ပြီးဖြစ်ပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမီပေါင်း210မှာလူပေါင်း320ကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံး38,000ကျော်ရှိခဲ့ပြီးရောဂါသက်သာလာသူအရေအတွက်ဟာလဲ65,000ကျော်ရှိထားပြီးဖြစ်ပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်အခုပြောပြပေးမှာကတော့တချို့ရက်ွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေကိုပိတ်ဆို့ပြီးလုံခြုံရေးယူရတဲ့ပတ်သက်လို့လူအခွင့်အရေးရှုထောင့်တရားဥပဒေစိုးမိုးရေးရှုထောင့်ရဲ့အမြင်တွေဖြစ်ပါတယ်ကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုကိုစိုးရိမ်ရတဲ့အတွက်တချို့ရက်ွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေပိတ်တာအဝင်အထွက်ကြမ်းမတ်စီစစ်တာတွေလုပ်နေပါတယ်ဒီလိုတွေလောက်တာကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်လာနိုင်တဲ့အပြင်လူအခွင့်အရေးကိုလည်းထိခိုက်တယ်လို့ရှင်းနေတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်။ရက်ွက်တွေကြေးရွာတွေကရောဂါကူးစက်တာကိုတားဆီးနိုင်ဖို့ကုညီချင်ကြတာတွေကြောင့်လှုပ်ဆောင်ကြတာတွေဖြစ်ပေမဲ့ဒီတနေ့အစိုးရရဲ့အမိန့်ထဲမှာမပါတာတွေကိုမလှုပ်ဆောင်ကြဖို့လိုတယ်လို့ဆိုပါတယ်။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်ကိုပဲလိုက်နာပြီးဆောင်ရွက်ကြဖို့ကိုလည်းတရားလွှတ်တော်ရှင်းနေဦးကြည်မြင့်ကတိုက်တွန်းထားပါတယ်။
သာထိခိုက်တာဟောဒါအဲ့လိုပြောလို့ကားတွေကလုံးဆန်လို့လို့မရဘူးဒါလည်းအစိုးရရဲ့ဟိုကအမိတ်ထုတ်တာညောက်ကြတာပေါ့နော်သူလုံးဝမရဘူးအချိန်ကြီးမလုံးနိုင်ဘူးအဲသူကတော့ကူညီတာပေါ့ဗျာသူကတော့ရဲရွာလေးတဲ့တနင်္ဂနွေဝိုင်းစီကြပါပေါ့ဒါမျိုးကောင်းတာလို့တပြင်းညီဖြစ်ရင်ကောင်းတာပေါ့အမကျမ်းမာရေးဝန်ကြီးဌာနရဲ့အမိတ်ကရမထွက်ရအဲသူပြောညွန့်နေတယ်တတ်မှတ်တယ်အဲ့ဒါဘဏ္ဍာရဲ့ဘဏ္ဍာမထွက်ရဆိုတာအဲ့ဒါတပြည်တော်သွားမိုးတဲ့လေအရတီလုံးပေါ့သူကမတဲ့နေရာတွေပေါ့အဲ့အဲ့ဒါမှာအပါဥမာပုံမှန်တရား44ထုတ်တယ်လို့တောင်းကြီးလိုပါလို့မှာကြားတယ်အဲ့ဒါပုံမှန်တရား44ရထွင်ထွင်ပြစ်တာလို့ရတယ်အဲ့ဒါလို့မထုတ်ရဘူးလေဒါပြစ်တာမဲ့ဟာမျိုးလေအဲ့တော့ပုံမှန်တရား44နဲ့144နဲ့ကျမ်းမာရေးဝန်ကြီးဌာနထုတ်တဲ့အမိန့်နဲ့မှားပြီးကောင်းတယ်ပေါ်နေတာအဲ့တကယ်ကြတော့ပုံမှန်တရား44ထုတ်အောင်ပေါ့ကျမ်းမာရေးဝန်ကြီးဌာနအမိန့်ကိုပဲလိုက်နာပြီးအားလုံးလုပ်အောင်မှာပြောရင်အဲ့ဒါမျိုးပိတ်ဆို့တာတွေပါလေအဲ့ဒါလည်းမလုပ်ရဘူးအမိန်တွေကအဲ့ဒါလည်းမပါဘူးအမိန်တွေကမပါတဲ့ဟာတော့အကောင့်ထဲပေါ်လို့မရဘူးနော်
ဒီလိုရက်ွက်တွေကြေးရွာတွေမှာကိုယ့်သဘောနဲ့ကိုလော့ကဒေါင်းလောက်တာတွေရှိရင်သက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှုတွေရဲစခန်းတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ဂျုံတွေကိုတွားရတိုင်ကြားနိုင်ပြီးသူတို့တွေကသာဖြည့်ရှင်းမပေးဘူးဆိုရင်ဒီလိုပိတ်ဆို့ထားသူတွေကိုဒဏ်ငွေ9,000နဲ့1,600လအရေးယူလို့ရတယ်လို့ဦးကြည်မြင့်ကဆိုပါတယ်ဒီလိုအသွားအလာအဝင်အထွက်တွေကိုပိတ်ဆို့ကန့်မှတ်ထားတာတွေကလူတဦးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာသွာလာခွင့်ကိုထိခိုက်တယ်လို့ဒီလိုလုပ်တာကနေလုံပိုင်ခွင့်ထက်ကျော်လွန်ပြီးအကျန်းဖက်တဲ့အဆင့်မျိုးအထိရောက်သွားမှာကိုစိုးရိမ်တဲ့အကြောင်းလူအခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality Myanmar ရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ
်ပထမဆုံးလော့ကဒေါင်းလုပ်တဲ့အချိန်မျိုးမှာကျွန်တော်တို့ထိခိုက်တာကတော့လွတ်လပ်စွာသွာလာခွင့်ဆိုတဲ့အကြောင်းအရာတွေကျွန်တော်ထိခိုက်ပါတယ်နောက်ကလွတ်လပ်စွာရင်းကျန်းစွာစီတန်းလက်လေခွင့်စုဝေးခွင့်ကိုလည်းကျွန်တော်ထိခိုက်နိုင်တယ်။တခါတလေဘာသာရေးယုံကြည်ချက်ကြောင့်လူစုလူဝေးနဲ့ဝိပုဒ္ဒါတွေစုတောင်းတာတွေဒါကိုလည်းထိခိုက်နိုင်ပါတယ်။ဒါပေမဲ့ဒီလိုမျိုးကိစ္စတွေကကျွန်တော်တို့အရေးပေါ်ကာလမှာလိုအပ်ရင်လိုအပ်တဲ့ဆိုင်းငံ့မှုကတော့ကျွန်တော်တို့လူ့အခွင့်အရေးမှာပြင်ပထားတဲ့သဘောမျိုးရှိပါတယ်။ဒါပေမဲ့ကျွန်တော်စိုးရိမ်တာကခုနလိုမျိုးကျွန်တော်တို့တိုင်းပြည်မှာကကြောင်းကြောင်းတကားတာတရွာတစ်ပုတ်စမ်းဆိုလိုပဲတချို့မျိုးတွေကတချို့တမန်အချက်တွေရှိရင်တချို့ quarantine ဝင်ခိုင်းတဲ့တချို့ကလုံးဝရွာထဲဝင်ခိုင်းဘူးဆိုတော့ကိုယ်သဘောဆန္ဒနဲ့ဟိုတန်ဆွေးကြိုးတွေချပြီးရွာဆက်တဲ့လမ်းတွေအားစပိတ်တဲ့ဟာမျိုးဖြစ်လာတယ်။ဆိုင်းငံ့လို့ရတော့ အခွင့်အရေးတဲ့ပို့လုံပြီးတော့အကျန်းဖက်တဲ့ဟာမျိုးမက်ထရီယာနှိမ့်ဆက်တဲ့ဟာမျိုးလိုအပ်တဲ့လုပ်ပိုင်မှုတွေပို့ပြီးတော့အာဏာအလွဲသားသုံးစားလုပ်တဲ့အခြေအနေများဖြစ်သွားမလားဆိုတော့ကျွန်တော်စိုးရိမ်ပါတယ်
ရောဂါကူးစက်တာကိုတားဆီးနိုင်ဖို့အတွက်လော့ကဒေါင်းလုပ်ဖို့လိုအပ်တယ်လို့ဒီလိုလုပ်တဲ့အခါတက်ကြီးရွယ်အိုတွေမကျန်းမာတဲ့သူတွေကလေးငယ်တွေအပါအဝင်စားဝတ်ရည်အခက်အခဲရှိနိုင်တဲ့သူတွေအတွက်ကိုပံ့ပိုးပေးနိုင်ဖို့အစီအစဉ်တွေအများကြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်လက်ရှိမှာတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလူ9ဦးထက်ပိုမဆူကြဖို့ညွှန်ကြားထားပြီးရန်ကုန်ရဲ့မြို့နယ်9ခုမှာအသွားအလာတင်းကြပ်တာတွေလုပ်ထားပါရယ်တိုင်းနယ်ပြည်နယ်အချို့မှာတော့ညမထွက်ရအမိန့်ကိုသက်ဆိုင်ရာတိုင်းအစိုးရကဒေသနာအမိန့်ထုတ်ပြန်ထားတာတွေရှိပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့ပါရစ
ေ။ VOA American တန်ရဲ့ Region နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုကြာရီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါဗီဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးရှိမှရှိဆန့်သက်ဖို့အတွက်ဘသူတွေကိုဖက်ဒရယ်အစိုးရရဲ့ထောက်ပံ့ရံပုံငွေတွေပို့ပေးမလဲဆိုတဲ့ကိစ္စအမေရိကန်နိုင်ငံရဲ့အတိုင်းအဝန်ကြားမှာအဓိကငြင်းခုန်ဆွေးနွေးနေကြပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးတိုက်ပွဲတွေကနိုင်ငံရေးတိုက်ပွဲတစ်ခုဖြစ်လာနေတဲ့အကြောင်းအဲလစ်ဘက်လီရဲ့သတင်းလော်ကိုဆက်ပြီးတင်ပြပါမယ်။ဆေးရုံနေမှာဆရာဝန်တွေတူနာပြုတွေကလူနာတွေရဲ့အသက်ကိုလူနေရတဲ့အချိန်မှာပဲအမေရိကန်လွှတ်တော်အတွင်းမှာလည်းမတူညီတဲ့တိုက်ပွဲကိုအကျိန်းနဲ့တိုက်နေကြရပါလေအသေးစားစီးပွားရေးလုပ်ငန်းတွေဆက်ပြီးလည်ပတ်နေအောင်လက်တလုံးဖက်ဒရယ်အစိုးရထောက်ပံ့မဲ့အစီအစဉ်ရအခုငွေတွေကိုဘယ်သူတွေကိုပေးမလဲဆိုတာအခြေအတင်ဆွေးနွေးနေကြတာပါ Republican တွေဘက်ကတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုပဲပို့ပြီးတော့ပေးစီခြင်းတယ်လို့ပြောနေပါလေ Democrat တွေကဒါကိုသဘောမတူပါဘူး Democrat Party ဝင်အော်နော်ဒေါ့ဂရာ Nancy Pelosi ကတခြားလူအပ်တဲ့သူတွေလည်းရှိနေတယ်ဆိုပြီးဖြန့်ကျက်ပေးဖို့ပြောနေပါလေ
We have an opportunity and an urgency to do something
for our country ဆရာဆရာမတွေဒီတက်ဖို့ဝင်နေနောက်တခြားသူတွေအတွက်လည်းအရေးပေါ်သုံးဖို့တခုခုလုပ်ဖို့အခွင့်အရေးတခုရလာနေပြီလို့အောက်လတော်ကနန်စီပလိုစီပြောသွားတာပါပထမတစ်ခေါက်ဖက်ဒရယ်အစိုးရအကူအညီထောက်ပံ့မရခဲ့တဲ့အသေးစားစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအားလုပ်ငန်းဆက်လက်လည်ပတ်ဖို့မရေမရာဖြစ်နေပါလေသမ္မတဒေါ်နယ်ထရန့်ကတော့
We're continuing to negotiate with the Democrats to get
our ကျွန်တော်တို့ရဲ့လူသမားတွေတောင်းစည်းစားစီးပွားရေးလုပ်ငန်းရှင်တွေကိုကူညီပေးနေအောင်ကျွန်တော်ဒီမိုကရက်တီနဲ့ဆက်ပြီးတော့ညီနိုင်သွားမှာပါဘောတူညီချက်ရဖို့တိတ်ကိုနီးကပ်နေပါပြီလို့သူကပြောသွားတာပါစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရဘက်ကလည်းလုပ်ငန်းတွေပြန်စဖို့စေကထက်သန်နေတဲ့အချိန်မှာအခုလိုထောက်ပံ့ကူညီရေးကိစ္စအခြေအနေဆွေးနွေးမှုတွေပေါ်ပေါက်နေတာပါသမ္မတအီမီရောရဲ့လုံရက်တွေကိုဝေဖန်နေတဲ့ဒီမိုကရက်ပါတီဝင်တော်တော်များများကလုပ်ငန်းတွေပြန်ဖို့မယ်ဆိုရင်အမေရိကန်ပြည်ထောင်စုတဝန်းနေရာအနှံ့ရောဂါပိုးကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆေးတာတွေလုပ်ဖို့အစိုးရအနေနဲ့ဒါကိုကြီးကြပ်ဖို့တိုက်တွန်းပြောဆိုနေပါလေ။အောက်နတော်ဥက္ကဋ္ဌနန်စီပလိုစီက
The key that opens the door to the economy is testing.
ဒီကစီးပွားရေးတကားကိုပြန်ဖွဲ့ဖို့ဆိုရင်ရောဂါကူးစက်မှုရှိမရှိစမ်းသပ်ဖို့ဒီကိစ္စကပဲတကယ်ပဲအရေးကြီးတာပါကျမတို့လုံးဝလုံးထိုက်တဲ့အတိုင်းမလုပ်ခဲ့ကြဘူးသဘာဝကြီးနေတဲ့ဒီလိုစမ်းသပ်မှုတွေလူတွေဘယ်သူတွေနဲ့တိတွေ့ခဲ့ကြလဲပြန်စစ်တာမျိုးတွေတခြားသူတွေနဲ့တီးတန့်ခွဲထားတာမျိုးဒီလိုဆောင်ရွက်တဲ့ကိစ္စတွေလုပ်ဖို့ပြက်ကွက်ခဲ့ပါလေလို့ဝေဖန်ပြောဆိုသွားတာပါသဘာဝကြီးမျိုးတော်ဘက်ကတော့ရောဂါဖြစ်ပွားမှုအများဆုံးရှိနေတဲ့နေရာတွေမှာပဲကူးစက်မှုရှိမရှိကိုစမ်းသပ်တာမျိုးတွေလုပ်တင်တယ်လို့ပြောနေတာပါအင်ဂျီရောကိုရိုနာဗိုင်းရပ်စ်တိုက်ပွဲညီနိုင်ဆောင်ရွက်ရေးမှူးဒေဘိုရာဘရစ်ကရောဂါဆန့်သက်တဲ့နေရာမှာမဟာဗျူဟာတရက်ချမှတ်လုပ်ဆောင်တာကပဲအသေးပဲရှိမယ်ဆိုပြီးအခုလိုပြောပါတ
ယ် None of our tests that we use in medicine can diagnose 100% of the people who are positive.
တော့ပြနေတဲ့ရောဂါကူးစက်မှုရှိမရှိဆန့်သက်တဲ့နေရာမှာရောဂါရှိတဲ့သူမှအတိအကျရောဂါရှိတယ်။မရှိတဲ့သူမှမရှိပါဘူးဆိုတာမျိုးတရားရဂိုင်းလုံးပြည့်ပေါ်ထွက်နေတဲ့အခြေအနေမှာမရှိပါဘူး။ဆန့်သက်မှုကသိကိုကောင်းတဲ့ဆန့်သက်မှုဆိုပေမဲ့လည်းရောဂါပြန်ပေါ်မှုနေတဲ့ပြည်နယ်တွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတဲ့ပြည်နယ်တွေမှာသုံးမယ်ဆိုရင်ရောဂါရှိမရှိအပြင်းမာတွေထွက်လာနိုင်ပါတယ်လို့သူကပြောသွားတာပါ အခုအချိန်မှာတော့ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှူးတွေကရောရီပါဘလစ်ကန်ပြည်နယ်အုပ်ချုပ်ရေးမှူးတွေကပါလူတွေမှာရောဂါရှိမရှိစမ်းသပ်သားပြီးတိုးလုပ်ပေးဖို့အစိုးရကတောင်းဆိုနေကြပါလေ Donald Trump ကတော့
I believe if they want it we should give it to them and get it for them and work with them
ဒီလိုစမ်းသပ်သားတွေလုံဆောင်ခြင်းဆိုရင်လုံးနေအောင်တော့ပေးရမယ်သူတို့နဲ့အတူလုပ်လို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ပြည်ထောင်စုရေမှုတွေကသူတို့ပြည်နယ်ကိုသူတို့ဘာသာပဲထိန်းချုပ်ခြင်းနဲ့ဆိုပြီးပြောခဲ့တာခင်ဗျားတို့သတိရမှာပေါ့။အခုသူတို့ကဖက်ဒရယ်အစိုးရစီကအကူအညီတွေရကျင်နေပါတယ်။ရောဂါစမ်းသပ်သားတွေကိုဖက်ဒရယ်အစိုးရကလုပ်ပေးပါဆိုပြီးတော့ပြောနေပါတယ်။နှစ်ခုစလုံးတော့ရမှာမဟုတ်ဘူးလို့သမ္မတဆွမ်းကပြောသွားတာပေါ့။အဲဒီတော့ကိုရိုနာဗိုင်းရပ်စ်တက်ပြည်ညီတိုင်းဆက်သွယ်ရေးမှူးဒီဘိုရာဘရစ်ကတော့အစိုးရအနေနဲ့ရောဂါကူးစက်မှုရှိမရှိစမ်းသပ်တဲ့ကိစ္စတွေကိုပေါ်လီကရနေရောဆိုရဖွဲ့စည်းနေတယ်ပါလက်တွဲဆောင်ရနေတယ်ပြောပါ
တယ်တ
ရားဝင်ဖွဲ့ပြီးသားတွေဖွဲ့နေတယ်မိခင်ပြည်သူတော်မှာရှိတဲ့တပ်ဖွဲ့ကတစ်ခုချင်းစီကိုဆက်သွယ်ဆောင်ရနေပါတယ်ဆက်ဆက်ရပြည်တယ်ပိုင်းဒေသခံအာဏာပိုင်တွေနဲ့မဖြစ်မနေလက်တွဲဆောင်ရဖို့တိုက်တွန်းပြောဆိုနေတာပါမိခင်ပြည်သူတွေမှာယောဂဘူစမ်းသပ်မှုတွေကိုနှစ်စဘူတို့လုံးနိုင်မယ်လို့ယုံကြည်ပါတယ်ဆိုပြီးပြောဆိုသွားတာပါတိုင်းပြည်မှာလုပ်ငန်းတွေပြန်လည်ဖွင့်လှစ်ဖို့စီးပွားရေးလုပ်ငန်းတွေပြန်လည်ပတ်နိုင်အောင်ဘလို့အကောင်းဆုံးလုပ်မလဲဆိုတာတွေကိုဖက်ဒရယ်အစိုးရကရောပြည်နယ်အစိုးရခေါင်းဆောင်တွေဒီလမ်းလေးရှာနေကြတဲ့အချိန်ထဲမှာပဲရောဂါကူးစက်မှုကိုလည်းနိုင်ငံတကာနေအောင်ကာကွယ်ဖို့ပြင်ဆင်နေကြကြောင်းပါခင်ဗျာကျွန်တော်သိမ့်တယ်ပ
ါအင်္ဂါည VOA အစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးအင်ကာကျတဲ့ဒီလိုင်းအစီအစဉ်နေရာမှာစာသူပြောင်းလဲထုတ်လွှင့်နေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြပါမယ်။ COVID-19 ကာယောဂါအရေးမြန်မာတာဝန်ရှိသူတွေရဲ့လုံခြုံရေးဆောင်ရွက်ချက်တွေဘာကြောင့်နှောင့်နှေးနေရတာပါလဲ။စေယုံလုံယုံတွေနဲ့အလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ရတဲ့ကိစ္စကိုက်တွဲဖို့ဘာကြောင့်ဒီလောက်အထိကမောက်ကမဖြစ်ရတာပါလဲ။ဘာတွေအားနည်းပြီးဘာတွေလုပ်ဖို့လိုနေပါသလဲ။စာရုံးနဲ့ပတ်သက်ပြီးလူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်စောင့်ပါရီရေးသားနေသူစာရေးဆရာမမတ်မုံမုံမြတ်အနုသာဒီမိုကရေစီဖွဲ့ချုပ် Energy Party ဘောသူတည်တနာအဖွဲ့အတွင်းမှကိုကျော်ဝနာတို့နဲ့သုံးသပ်ဆွေးနွေးထားပါတယ်ခင်ဗျာမမတ်မုံမုံမြတ်နဲ့ကိုကျော်ဝနာ VOE ဆွေးနွေးကမ်းမှာပါဝင်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးလက်ရှိဒီရပိုင်းနောက်ဆုံးအခြေအနေတစ်ခုနဲ့ကျွန်တော်ရင်ဆလိုက်ချင်ပါတယ်အဓိကတော့ဒီစိတ်ယုံတွေပြန်ဖွင့်တဲ့ကိစ္စအလုပ်သမားတွေတနင်္လာနေ့မှာစေယုံတွေကိုဝုန်းဆိုပြီးတော့အဆုလိုက်အပြုံလိုက်ရောက်လာကြတဲ့ကိစ္စတွေတွေ့ရတာအတော်လေးကိုအန္တရာယ်များတဲ့အနေအထားမျိုးကျွန်တော်တွေ့ရပါတယ်ဆိုတော့ကိုကျော်နာဒီကိစ္စဘယ်လိုများလွဲသွားတာလဲဘာတွေများအားနည်းသွားလဲဝန်ကြီးဌာနကထုတ်ပြန်ချက်ကတိတ်နောက်ကျလွန်ပြီးတော့စေယုံတွေစီအချိန်မှန်မရောက်အလုပ်သမားတွေစီအချိန်မှန်မရောက်အချိန်မီပေါ့လေတိကျရအောင်မဖြစ်နိုင်တာဘယ်လိုအခြေအနေဖြစ်သွားတာလဲဗျာ
ဟုတ်ကဲ့ကျွန်တော်အချိန်တော့ဒီအလုပ်သမားဝန်ကြီးဌာနရဲ့အားနည်းချက်တွေကိုမြင်နေဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတကြံကာလတခုမှာကိုဗစ်ဒီအမျိုးသားဆင်တော့ဘိုးဆင်ကော်မတီရဲ့လုပ်နေတဲ့ပုံမှာသူက follow up ခံချက်ညီအောင်လုပ်ရမယ်ကိစ္စတခုမှာဒီလိုကမာဒီကိစ္စကိုသူဖြစ်ရန်ကုန်ပေါ့လေရန်ကုန်တိုင်းစူရဖွဲ့နေပြည်တော်စုလူ့သမားဝင်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဘယ်လိုဖြစ်ရှင်းအကောင်းဆုံးလဲဆိုတဲ့ဟာကိုဆောင်ရတာနောက်နှီးတယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်။ဒါကလုံးနေပါတယ်။ဒုတိယပိုင်းမှာလုံဆောင်မှုကကိုယ့်ရဲ့ချက်ချက်နောက်မှာခံစားရတယ်။အဲ့ဒါကြောင့်လို့လေဒီပါဒီဒီရတဲ့အနေနဲ့ကြည့်ရအောင်စိတ်ကူးစရာပေါ့။တိုင်းကြည့်လို့စိတ်ကူးစရာ
။ဟုတ်ကဲ့။အမှုမမြကုနာကူကျော်နာပြောတာလည်းမမှုမြကြားပြီးပါပြီ။ဆိုတော့အဲ့ဒီစိတ်ယုံတွေအလုံးယုံတွေအချိန်ဒီမမှုမြတွေ့ရတဲ့အချိန်မှာဘလူများစိတ်ထဲအတွေးပေါ်ပါလေဗျာ။
ကျမမြင်တော့အခမ်းအနားချင်းချိတ်ဆက်လို့ရှောင်းမှုကစိတ်ချိတ်ဆက်မမိသေးဘူး။ဒါပဲဆိုတော့ဟိုကျမတွေ့တဲ့လောက်ဒီအရေးပေါ်တုံ့ပြန်ရေးကော်မတီဖွဲ့ခဲ့ပြီးခဲ့ရတာအခမ်းအနားချင်းချိတ်ဆက်လို့ရှောင်းမှုတွေတော့လှုပ်လာတာတွေ့တယ်။ဥပမာ quarantine center တွေမှာအဲ့လိုမျိုးပေါ့ဘယ်လိုပေါင်းပြီးလုပ်ကြမလဲဆိုတဲ့ဟာကြီးရှိရလုပ်ကြတယ်ဒါပေမဲ့ဒီအခုကိစ္စမှာကြတော့ဒီကျမရဲ့ဝင်းထန်းနဲ့အဲ့လိုမျိုးဝင်းထန်းနဲ့ဈာမရှိတဲ့အခမ်းအနားချင်းချိတ်ဆက်လို့ရှောင်းမှုကမပြည့်ပြင်းဘူးထင်တယ်။မပြည့်ပြင်းတဲ့အတွက်စစကခုလိုမျိုးစိတ်ပူကြပိစာ
ရေးတို့ပြန်ကျထုတ်တာနောက်ကျစက်ယုံတွေစီလူသမားစက်ယုံတွေလူသမားတွေကတည်တာနောက်ကျတဲ့အချိန်တွေရောက်လာတာပေါ့နော
်ထောက်ပြန်ကျထုတ်တာလည်းသူ80နောက်ဆင်ဖြစ်တယ်ပေါ့နော်ပထမတည့်ရထုတ်မှနောက်တစ်ခုတစ်ဆက်တည်းသွားလိုက်တယ်ဆိုတော့လူတွေကနားလဲမှာပြီးတော့ဌာနချင်းလည်းမတူဘူးပထမဆုံးထုတ်တဲ့ဌာနက9ရောင်နဲ့အထက်မထွက်ရအကျမဝင်းကြီးဌာနထုတ်လိုက်တယ်ပြီးလည်းပြီးတော့နောက်တည့်ရအကျမလူသမားဝင်းကြီးဌာနထုတ်လာတယ်ပေါ့နော်အဲ့တော့ပထမနေ့ကထုတ်ထုတ်ချင်းပိုင်း9ရောင်နဲ့အထက်မထွက်ရဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်များများမရှင်းကြအောင်နားမလဲကြဘူးပေါ့နော်
ဆိုတော့အဲ့ဒီဟာကိုဟိုခြုံငုံမြောင်လိုက်လမ်းညွန်ရက်တွေလိုက်လာတယ်နော်ဒီခါလုံမဝင်းထနာအဲ့လိုမျိုးစစ်ဆေးမှုတွေလုပ်မယ်ဆိုတဲ့ဟာကြီးထွက်လာတယ်ဆိုတော့နည်းနည်းလေးနောက်ကျသွားတယ်ခါရဲထုတ်လာရင်ပြဿနာဖြစ်ဘူးတခါလည်းမထုတ်ဘဲနဲ့အရက်ချလိုက်တဲ့အခါမှာအဲ့ဒီအခြေဆက်ကပြတ်သွားတယ်အဲ့လိုပဲကျွန်မမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုကျော်နာလည်းခုနပြောပါတယ်ကျွန်တော်လည်းမြင်နေတွေ့နေရတာဟာလာဝေဖန်တဲ့လူတွေစောင့်ကြည့်နေတဲ့လူတွေပေါ့လေဆိုရင်ဈေးနဲ့ဝေဖန်ကြတာပါစောင့်ကြည့်ကြတာပါဆိုတော့အခုလက်ရှိဒီတာဝန်ရှိတဲ့လူတွေလောက်ကင်နေတဲ့ပုံလေးကြည့်ရတာကဒီအရေးယူလို့ဆောင်တဲ့အပိုင်းမှာဒီကိုကနောက်ကလိုက်ပြီးတော့နောက်ကျနေတဲ့ပုံမျိုးတွေ့နေရတယ်ကဘာကြောင့်အဲ့လိုဖြစ်နေရတယ်လို့ကိုကျော်ကတော့ကိုယ်တိုင်သုံးသပ်လဲ
ဒီကတော့တာဝန်ရှိတဲ့ပုံကိုယ်လေးပေါ့နော်ဒီပေါ်မှာသူတို့ရဲ့တဦးစီရဲ့အလေးထားမှုပေါ်မှာပိုပြီးသက်ဆိုင်မယ်လို့ကျွန်တော်ခံစားရတယ်เนาะတပည့်ဒီဒီဥစားဆိုရင်အလုသမားကြီးကကိစ္စတွေဖြစ်နေတဲ့အတွက်အလုသမားဝန်ကြီးဌာနပို့ပြီးတော့ဒီကိစ္စမှာဒီတချံပြီးရင်ဒီအလုသမားနေနဲ့ပတ်သက်တော့ရန်ကုန်ပြန်လာတော့မယ်သူတို့ပြန်မလာခင်မှာသူဘာတွေဆောင်ရွက်ပေးသင့်လဲဘာတွေကိုဘယ်လိုဆောင်ရွက်ပေးသင့်လဲဆိုတဲ့ဟာကိုကြိုတင်ဆောင်ရွက်မှုပိုင်းမှာတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ကမြင်နေတချက်ကလည်းသူတို့ဘက်က complaint ပြောစရာတခုပါလေဂဇက်တက် holiday နဲ့တက်ဆိုင်သွားတဲ့အတွက်သူတို့ခေါ်ဖို့ခက်ခဲရှိတယ်ဘာညာလို့လဲဒါ visa ပြီးခြင်းနဲ့ပြီးမှတိုးတော်လည်းပဲဒီကိစ္စဒီ emergency case ဖြစ်တဲ့အတွက်ဒီလို reason ကလည်းသိပြီးတော့အခြေအနေမြင့်မြင့်ရှိလာတဲ့ reason တော့မဟုတ်ဘူ
းဟုတ်ကဲ့ဆိုတော့မတ်မွန်မြတ်ကိုကိုကျော်နာပြောတော့တဲ့ပုံမှာဦးနော်လူချိတ်ဆက်ပြီးလောက်တာမှာအားနေတယ်နောက်ကျနေတဲ့ပုံရှိတယ်ဆိုတော့မတ်မွန်မြတ်လည်းဒါကိုတွေ့တာပဲမတ်မွန်မြတ်ကိုယ်တိုင်ရောဘယ်လိုသဘောရလဲဟာ
ကျွန်မနေတော့ဒီကိစ္စတွေကဖြစ်မှာပဲဒီကတောင်းကင်းတွေဖြစ်မဲ့ကိစ္စရေတော့မျောလင့်ထားမှာပဲကျွန်မတို့လည်းဘာဖြစ်လို့လဲဆိုတော့ဒါဒီကမ္ဘာလုံးမှာလည်းဒီတိုင်းပဲဖြစ်နေတာနေရာတော်တော်များများမှာပေါ့နော်တချို့အစိုးရအနေငယ်ကလွဲပြီးတော့ထိန်းချုပ်နိုင်တဲ့အစိုးရရှားပါတယ်ကိုကျော်သိန်းတို့စီမှာလည်းတွေ့နေရတာပါပဲဆိုတော့ဒါတွေကတော့မျောလင့်ထားမှာပဲဒါပေမဲ့အဲ့ဒီမျောလင့်ထားတဲ့ဟာတွေကိုဖြစ်လာပြီးဆိုရင်အကောင်းဆုံးပြန်ပြီးတော့ဘယ်လိုထိန်းမှုလဲဆိုတာပဲတော့ဖြစ်လာပြီးမှတော့ကျွန်တော်တို့ကသူကတော့အလုံးမလုံးဘူးသူကတော့အလုံးလုံးတယ်ဆိုတာအစားပေါ့နော်ဘလို့ပေါင်းပြီးလုပ်မလဲဘလို့ထပ်ပြီးတော့ဒီလိုမျိုးကိစ္စမျိုးထပ်မဖြစ်အောင်ဘလို့သွားကြမလဲဆိုတဲ့ဟာပဲလှုပ်ရင်းနဲ့လိမ့်လာနေတာကျွမ်းမြင်တာလှုပ်ရင်းနဲ့အစိုးရကိုနိုင်ကလည်းဒီတကယ်ကိုမမြင်ရတဲ့ရန်သူကိုကာကွယ်ဖို့လှုပ်လှုပ်နေရင်းနဲ့ကသူတို့အစိုးရတိုင်းမှာပဲအဲ့ဒါကိုလုပ်နေတာဖြစ်တဲ့အတွက်ကတောင်းကင်းနေရတော့နေရာတိုင်းမှာရှိမှာပဲဆိုတော့လှုပ်ရတဲ့အလုပ်တွေကလည်းပြိုင်နေတဲ့ထက်မှလည်းကိုကျော်သိမ်းမြင်တဲ့အတိုင်းပဲအများကြီးပါပဲအာကာကွယ်ဖို့လည်းလှုပ်ရတယ်ထိန်းချုပ်ဖို့လည်းလှုပ်ရတယ်ခုဖို့လည်းလှုပ်ရတယ်ဆိုတော့အဲ့ဒါတွေကနောက်ပြီးတော့ထဏာတစ်ခွေနဲ့လုံးလို့မြောက်ထဏာပေါင်းစုံပေါင်းလို့ရတဲ့ခါမှာအဲ့ကြားထဲမှာချိတ်ဆက်တွေကလည်းပြတ်မှာပဲဒါတွေကမျောလင့်ထားရမှာပဲကျွန်မမြင်တာကတော့လေ
ဟုတ်ကဲ့ချိတ်ဆက်တွေပြတ်မှာကိုတော့မျောလင့်ထားကြတာပေါ့လေဒါပေမဲ့လူလူကြတဲ့အခါကျတော့လူလူကသူတို့နေတူဘွားပေါ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်လည်းပြောထားတာရှိပါတယ်လူလူရဲ့ကျန်းမာရေးဝန်စားရေးသွားလာပူပန်ကြောက်ကြမှုတွေပြည်လျော့စေဖို့အစီအမံတွေလုပ်မယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုချိန်ထိကတော့လူလူပိုင်းမှာကဒီပူပန်ကြောက်ကြမှုတွေပြည်လျော့တဲ့အရေးလက္ခဏာမရှိတဲ့ပြင်ပို့ပြီးတော့တော့မှတိုးလာတဲ့အရေးလက္ခဏာမျိုးတွေတွေ့နေရတယ်ဆိုတော့ကိုကျော်နာဘာတွေလှုပ်ဖို့လိုသေးလဲကိုကျော်နာဘာတွေလှုပ်ဖို့ရှိတယ်လဲ
အဲဒီနေ့ကြားတာတော့တို့ဒီအခုဒီအလုပ်သမားတွေနဲ့ပတ်သက်လို့ပေါ့နော်ဒီမှုဖူလုံကြီးထပ်ပတ်မှုတွေလုပ်ဖို့တော့တို့ဆိုင်နေနေအစိုးရဘက်ကတော့စူးစမ်းအထောက်အကူတော့ရှိတော့ရှိတယ်တိုးတော်လည်းပဲအဲကျွန်တော်တို့ရဲ့ဒီ bureaucratic institution ရဲ့အားနဲ့ချေပြောအောင်လားသူကိစ္စတွေမှာမြန်နေတော့မမြန်တာတုံဆိုင်နေတာပေါ့တုံဆိုင်နေဆိုတော့သူအပြစ်ဖြစ်မှာဆိုရင်စိတ်နေပြီပေါ့နော်လှုပ်လိုက်တဲ့အခါမှာမှားသွားမလားဆိုတော့ဆိုရင်စိတ်ကြီးရှိရဲ့အခါကျတော့တချို့ဟာဒီမှာအချင်းကြီးမဖြစ်သွားတဲ့အခါကျတော့ကျွန်တော်ကဆိုရင်ကဒီကူးဆက်မှုထပ်ပြီးတက်လာမလို့ဟောကျွန်တော်ကဆိုရင် control နောက်ကျတာနဲ့ကျွန်တော်တို့ကူးဆက်မှုများလာရင်တိုင်းပြည်အတွက်ပေါ့ပြည်သူအတွက်ပေါ့ပေါ့
ဆိုတော့မဟုတ်မမြဲကြီးကနပြောသလိုပဲလူလူရဲ့ကျန်းမာရေးဝန်စာရေးသွာလာရေးပုံပန်ကြောင်ကြောင်မှုတွေပြည်လျော့စေဖို့မမမြတ်ကိုယ်တိုင်ကအစိုးရအနေနဲ့ဟလာလက်ရှိကာလမလို့ဆရာတွေကပြောလို့လို့ဆရာတွေကအများကြီးပဲဟလာကတောင်းကနေနဲ့ဖြစ်တာတွေလည်းရှိတယ်အဲ့ဒီကြားထဲမှာပဲလက်ရှိအချိန်မှာအစိုးရအနေနဲ့ဘာတွေလုပ်နိုင်နေသေးတယ်လို့မမမြတ်ယူဆလဲ
ကျွန်မထင်တာတော့လေအဓိက information dissemination မဟုတ်သူဟို information တွေပို့တာတွေကအရင်နောက်ကျတဲ့ဟာတွေရှိရပါတော့အဲ့ဥပဒေလမ်းညွှန်ချက်တွေရှင်းလင်းပြသမှုမရှိအရရှိရဲ့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အစိုးရလုံနိုင်တာတခုတော့ရှိတယ်ဟိုဒီဒီသတင်းတွေထုတ်ပြန်တာဟိုမိတ်တွေထုတ်ပြန်တာကိုပြောရဆိုခွင့်ရှိသူတယောက်ထဲတောင်မှဌာနတစ်ခုတည်းလောက်တာမျိုးမဟုတ်ဘဲနဲ့ဥပမာတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့လို့မျိုးကိုဗစ်သတင်းမှန်ပြန်ကြားရေးဖွဲ့တစ်ခုလောက်ဖွဲ့ပြီးတော့အဲ့ဒါတွေသတင်းမီဒီယာတွေနဲ့ဆင်ဆက်မပြတ်ချိတ်ဆက်လှုပ်ရှားဖို့လိုတယ်ဘာလို့လဲဆိုတော့ကျမတို့ကပြန်ကြားရေးဝန်ထမ်းတွေကအားကိုးလို့မရတော့ဘူးပြမမီဒီယာရဲ့လွတ်လပ်တဲ့သတင်းမီဒီယာနဲ့ချိတ်ဆက်ပြီးလို့ဟိုအများကြီးလို့ဘာလို့လဲလူလူစီသတင်းရောက်ဖို့ကအရင်အရေးကြီးတယ်။
အခုလိုမျိုးပေါ့ network မမီဘူးဌာနချင်း network မမီလို့ဒီဟာကိုလူတွေမသိတော့ဘူးဆိုလို့ရှိချင်စောစောစီးစီးတွေကသတင်းမီဒီယာတွေကိုစောစောထုတ်ပေးနိုင်လိုက်ဆိုရင်ဒါတွေကအချိန်ရောက်သွားမှာပဲပေါ့နော်အဲ့အဲ့လိုမျိုးလေးတွေတော့ရှိရပေါ့ဒါကလုံးတင်နေတာပေါ့နော်နောက်ဥပဒေတွေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုရှိအောင်ပို့ပြီးတော့လုပ်ဖို့လိုတယ်စူးစမ်းဖို့လိုတယ်အဲ့ဒါလည်းကျမတို့အစိုးရဌာနတစ်ခုနဲ့တစ်ခုကြားမှာဒါပြည်ညိုင်းဝင်ဌာနလောက်ရမယ်လို့ကျမရဲ့ဝင်ဌာနလုံးနေတယ်အဲ့ဒါမျိုးဆိုလို့ရှင်လဲအလုပ်ကဟိုသူတို့ရဲ့ဟိုဘာလဲလုပ်ငန်းတာဝန်ချင်းမကွဲပြားအောင်ဖြစ်နေပါတော့နော် clear မဖြစ်ဘူးအဲ့ခါမျိုးမှာဘသူကလုံမှလဲဘသူကဒါကလုံမှလဲဆိုတော့ဒီဟို delivery ကပြတ်သားမှုမရှိတဲ့အခါမှာစစပြောရဲလူတွေ confuse ဖြစ်စီရပါတော့အဲ့ဒါမျိုးလေးရောရှိအဲ့ဒါတွေကတော့ပြင်ဖို့လိုတယ်ပါတော့နော
်ဟုတ်ကဲ့
နောက်ပြီးတော့ဒီ cap cancer facility ကကျွန်တော်နိုင်ငံမှာငွေရမလုံတော့ကျမရဲ့ဝန်ထမ်းမလုံတော့ဘူးဆိုတော့အားလုံးသိကြတာနိုင်ငံလုံးမှာစေယုံပေါင်း1000ကျော်လောက်ပဲရှိရတယ်အားလုံးသိကြတာဒါပေမဲ့အခုပရာဟိတလေနောက်တစ်ခါဆိုတော့ကျမရဲ့ဝန်ထမ်းကိုပဲဟို volunteer လုပ်နေတဲ့သူတွေကိုဟိုသင်တန်းတွေပေးပြီးတော့သူတို့ပို့ပြီးတော့ scale ဖို့ဖြစ်လာအောင်ပို့ပြီးတော့သုံးလို့ထောက်ခုပြုနိုင်လာအောင်လုပ်နိုင်နေဆိုရင်လည်းကောင်းတာပါပဲဒါလည်းကျွန်တော်ထင်ပါတယ်ဟိုဒေါ်ဆန်းစုကြည်နဲ့လူလူနဲ့တွေ့တဲ့ခါမှာပြောတဲ့ခါမှာလည်းထောက်ပြရတ
ာဒါလည်းပါ
အဲ့ဒါလေးတွေကလည်းအဲ့ဒါလေးတွေကတကယ်တမ်းဆိုတော့ like လောက်ကြမှာပါပဲကျွန်မထင်ပါဒါကလည်းရွေချက်ကဒီအောက်ခြေအတန်တွေဟိုလူလူကြားထဲမှာသိလာအောင်ဆိုတော့အရင်တောင်းရှေ့သူတွေသိလာအောင်ပေါင်းကူးနေလုပ်ပေးနေရလိမ့်မယ်ကျွန်မမြင်ပါတယ်အများမကောင်းပါဒါ
ဟုတ်ကဲ့ခုနကကိုကျော်နာပြောတဲ့ထင်ပါလဲပါပါတယ်လုဖို့လိုအပ်တာတွေကိုတော့မြင်ထားတယ်ဒါပေမဲ့ဒီတစ်ပို့ပြီးတော့မြန်အောင်လုဖို့လိုနေတယ်ပေါ့နော်ခုနကမုံမမြတ်ပြောသွားတယ်အတင်းထုတ်ပြန်မှုဘိုင်းမှာဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲကျွန်တော်ကိုရံခန်းစားရတာပါလဲဆိုတော့ဒီရန်ကုန်တိုင်းဒေသကြီးအစိုးရကနေပြီးတော့ရန်ကုန်တိုင်းထဲမှာကျွန်တော်တို့ညမထွေးအမိန်ထုတ်မယ်ဆိုတော့အဲ့ဒီအမိန်ကတိုင်းဒေသကြီးအစိုးရကမျိုးနယ်အုပ်ချုပ်ရေးတွေကိုသူကစာနဲ့သူကအကြောင်းကြားလိုက်တယ်အဲ့ဒီစာကsocial media ပေါ်မှာပြန်တယ် facebook ပေါ်မှာပြန်တယ်အဲ့ဒီကနေပြီးတော့လူတွေက social media အသုံးများတဲ့လူတွေကတည်တယ်လူလူကြားထဲမှာအဲ့ရနေတယ်တခါမျိုးနဲ့အသီးသီးမှကျတော့ရက်ွက်တီထဲမှာ loud speaker နဲ့ light on တယ် light on လို့ဆိုတော့မှကျွန်တော် light မိတဲ့အခါကျတော့တချို့မျိုးတွေမှာဆိုရင်ညတော်တော်နောက်ကြတဲ့အထိမ on သေးဘူးတချို့မျိုးတွေမှာဆိုရင်အဲ့ဒီညမထက်ကအမိန်လာချိန်ကြော်ပြီးတော့မှ order ရည်လည်းပဲရှိတယ်ဒီ on နေတဲ့ကားကြီးကနေလည်းညမထက်ကအမိန်ကကြော်နေပြီးဘေးကအရက်ကဖြတ်သွားတယ်ဆိုတာမျိုးတွေလည်းကျွန်တော်ပြောပြနိုင်တယ်ရှိဆိုတော့ကိုကျော်နာဒီသတင်းထုတ်ပြန်မှုဘိုင်းမှာဘာကြောင့်ဒီလောက်ထိအားနည်းနေရတာလဲဘာကြောင့်မလုံနိုင်တာလဲကိုကျော်နာ
ဟုတ်တယ်ကျွန်တော်တို့လည်းအဲ့ဒါနှစ်ပိုင်းစဉ်းစားပေါ့ဒီပိုင်းကတော့ကျွန်တော်တို့စီမံကတည်တဲ့အတိုင်းပဲခေါလာဟာလာအရင်များတဲ့အခါကျတော့တိတ်ပဲနစ်ဖြစ်ပြီးတော့လူတွေတိတ်ပြီးတော့အကြောက်တော့ပြီးတော့ဟိုဆွေးစိတ်လွန်ကဲပါအောင်လေသူတို့အစိုးရကဆွေးနေလို့ကျွန်တော်ခံစားရတာပေါ့နော်အဲ့ကြောင့်သူတို့ကဒီဒေတာဆိုင်ရာမိတွေကိုထုတ်ပြန်တဲ့အခါမှာဒီညမထွေးရအမေကဟိုမူအဖြစ်ဆိုရင်ကျွန်တော်ကဝက်ကမ်လုပ်ပါတယ်ကြိုက်ပါတယ်ဘွားဖြစ်ကျွန်တော်ကထောက်ခံတယ်လက်ခံတို့ဆိုလည်းပဲသူကဘက်ကတွေးနေတာလူကြီးအချောက်ကဆူရကိုယ်တိုင်ကထိတ်လန့်နေတဲ့အတွက်လူကပုံပြီးတော့အချောက်ရရပြီးတုံ့ပြန်ပြီးတော့လူလာတဲ့ပြဿနာဖြစ်မှာဆိုလို့ဆွေးစည်းကြောက်လို့ကျွန်တော်တော့နားလည်မိလိုက
်ဟုတ်ကဲ့တော့မမြေခုနကကိုကျော်နာနဲ့ကျွန်တော်တို့ပြောသွားတာပေါ့ဒီညမထွက်အမင်းထုတ်ပြန်တဲ့အပိုင်းမှာဆိုရင်ဘလို့အားနေချက်ရှိသွားတယ်တရင်ထုတ်ပြန်တာဘလောက်အထိဟလာဟိုအားနေချက်ရှိနေဘာကြောင့်ဒီလိုဖြစ်ရတာလဲဆိုတော့ကျွန်တော်မြင်တာဒီပုဂ္ဂလိကမီဒီယာဘိုင်းကိုလည်းပဲအစိုးရကဒီထိထိရောက်မတော့ဘူးထင်တယ်ဒီချိန်ညာချက်ဆိုရင်ဥပမာချက်ချင်းနဲ့ဒီပုဂ္ဂလိကမီဒီယာတွေကိုထုတ်ပြလိုက်တယ်ဆိုရင်ပုဂ္ဂလိကမီဒီယာတွေချက်ချင်းတင်လိုက်မှာပေါ့ဗျာသူတို့ online မှာတင်မယ်ဟုတ်တယ်မလားလူတွေကြားတွေကိုချက်ချင်းရောက်သွားနိုင်တာပဲဆိုတော့ဘာကြောင့်အစိုးရကအဲ့လိုမလုပ်တာလို့မမမြထင်လဲ
ကျွန်တော်တို့နိုင်ငံကတကယ်ပြောရလို့ရှိရင်တိတ်ဆုံးတဲ့လူတွေကနည်းသေးလို့များဟိုတိတ်ပြီးတော့လေးမထားသေးရလားပေါ့ကျွန်တော်အဲ့လိုတော့တစ်ခါတလေတွေးမိပါဘာလို့ဆိုတော့အရှေ့မှာကျွန်တော်တို့နိုင်ငံ 0.09% ရှိသေးတယ်အ
ဲ
ဒီအဲ့လိုဖြစ်မှာပဲလုံးလုံးမှလားတော့မှတွေးလာတစ်ခါ
တည်းအဲတော်တော်ကြပါဗျာလူတွေအများကြီးကိုကူလူတွေတော်တော်များများအသက်ဆုံးဆုံးကြရပြီးတော့မှလုံးမယ်ဆိုရင်တော့ကျွန်တော်တို့တိတ်ကိုနောက်ကျသွားလိမ့်မယ်လို့ပဲပြောရမှာပဲနော်
ဟုတ်တယ်အဲ့ဒီဟာကိုတော့မှသွားတွေးမိတာအရေးကြီးတဲ့သတင်းတစ်ခုအားလို့ရအောင်မယ့်အချိန်မှာမရောက်တော့ဆိုတော့ကိုကျော်သိန်းပြောတဲ့ဒီဟာကင်မမီဒီယာတွေနောက်တစ်ခါလွတ်လပ်တဲ့သတင်းမီဒီယာတွေလည်းသုံးဖို့လိုရပေါ့နော်အဲ့ဒါလေးကအရင်အားနေတယ်နောက်ပြီးတော့ဒီသတင်းထုတ်ပြန်ချက်မှာဘာလို့ထုတ်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ပုံမှန်တွေ့တဲ့သတင်းစာရှင်းလင်းပွဲတွေတကယ်လိုတယ်ဘာဖြစ်လို့လဲဆိုတော့ဒါမှသာဒီဟာနိုင်သတင်းမီဒီယာဘောင်းဆောင်နဲ့နောက်ရှောက်တွေ့ပြီးတော့သတင်းထုတ်ပြန်မှုနောက်မကြမှာပေါ့အဲ့ဒီဟာလည်းပုံမှန်မလုပ်ပေးနိုင်ဘူးအဲ့တော့ခါလေးတော့ဒီ MOA ချက်ကထုတ်တာနားမလည်ရရှိရဲ့နောက်ကမေးချင်မိမယ် follow up question မေးချင်မိမယ်
မေးလို့ရလူမရှိဘူး။အာပြောရဆိုခွင့်ရှိသူကဖုန်းပိတ်ထားရစီအဲ့လိုမျိုးတွေပေါ့နော်။အဲ့ဒီဆက်ကနေအရင
်ဟုတ်တယ်။နောက်ပိုင်းဆိုရင်ကျွန်တော်တို့တွေနေတူကလုပ်နေရတာမှာဒီကျမကြီးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောရဆိုခွင့်ရှိသူပေါ့လေ။နောက်ပိုင်းဆိုရင်ဆက်သွယ်လို့မရဘူး။ကျွန်တော်တို့ဘာမှကျွန်တော်ရရင်လည်းပဲဘာဖြစ်တယ်လဲဆိုတော့တကယ်ပေါ့လို့ဒီအလေးနဲ့ပို့ပြီးတော့တကယ်ဝင်လူလူကိုအသိပေးဖို့လိုအပ်တဲ့သတင်းချက်လက်တွေမရအောင်တာမန်သတင်းချက်လက်တွေပဲရအဲ့တော့သတင်းစာရှင်းလင်းပွဲဆိုရင်တော့ဟလာသတင်းတော့တွေအနေနဲ့ကတကယ်လူလူကိုပြောဖို့လိုအပ်တဲ့လူလူသိဖို့လိုအပ်တဲ့အချက်တွေကိုအပြန်အလှန်မေးနိုင်မယ်ပြောနိုင်မယ်ဆိုတာပို့ပြီးထည့်အောင်ပါပဲဒီသတင်းစာရှင်းလင်းပွဲဆိုတော့ကဒီလိုအချိန်မျိုးမှာနေ့စဉ်ပုံမှန်တောင်းရှိသူတွေနဲ့လုတ်ကိုလုတ်တဲ့ကိစ္စပါဆိုတော့ကိုကျော်နာဘာကြောင့်မလုတ်တာလဲဗျာအဲ့ဒီလိုမျိုး
အေးကျွန်တော်လည်းအဲ့ဒါတော့တော်စဉ်းစားရတယ်ဗျအမှန်တကယ်တော့ဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒီဟိုသတင်းစာရှင်းလင်းပွဲကတော့ဒီချိန်မှာဟိုသူတို့ဥပဒေတွေကိုငါးယောက်ပြန်မစုပါဘူးဆိုတော့ press release ပေါ့နော်ဒီသတင်းထုတ်ပြန်ရေးအဖွဲ့အစည်းပေါ့နေ့စဉ်ပေါ့နော် video conferencing နဲ့ပဲဖြစ်ဖြစ်ဟ
ာပေါ့
အဲဒါမှမဟုတ်တယ်လီဖုန်းနဲ့ပဲဖြစ်ဖြစ် media တွေကိုဒါပေမဲ့ MOHS မှာတော့အခု call center တစ်ခုထောင်ထားတယ်ဗျအဲ့ဒါဟိုကျွန်တော်မိတ်ဆွေဆရာဝန်တွေသူတို့ပူးစည်းပြီးလုပ်နေတယ်အဲ့ဒါအဲ့တခုတော့အခုဖွင့်လာပါတယ်
ဆိုတော့အဲ့ call center ကသတင်းသမားတွေခေါ်ရင်ရောဖြေပါလားကိုကျော်ဝန်ထမ်းရဲ့
ဖြေတယ်ဖြေတယ
်အဲ့ငါးယောက်ထည့်ပို့ပြီးတော့မစုရဆိုတဲ့အမိန့်ကတော့ရှိတာပေါ့ဗျာဒါပေမဲ့သတင်းဌာနတွေဆိုတော့လည်းပဲအခုကျွန်တော်တို့တွေအကုန်လုံးကအိမ်ကနေပြီးတော့ပဲလုပ်ကြတယ်ဒီထဲမှာလည်းအိမ်ကနေပြီးတော့ပဲလုပ်ကြတယ်ဆိုအတိုင်းနိုင်ငံပို့ကူတော်မှာပဲ video conference နဲ့ပဲအစည်းအဝေးတွေလုပ်နိုင်ငံခြားအစည်းအဝေးတော်လှမ်းတက်ဆိုတော့လုံးမယ်ဆိုရင်တော့ဒါလုံးရတဲ့ကိစ္စလို့ကျွန်တော်လည်းပဲအဲ့လိုတော့နားလဲပါတယ်ဆိုတော့တော့မမြတ်ကဘယ်လိုမြင်လဲဒီလိုမျိုးလုပ်မယ်ဆိုရင်လုံးရနိုင်တယ်မလား
လောရမှာတကယ်တော့ channel တစ်ခုသတင်းမီဒီယာရဲ့အတွက် channel တစ်ခုဖွင့်ပေးထားမှာဆိုတော့လူမျိုး call center ခေါ်ပြီး hotline ကနေလူတွေကမေးလို့ရတယ်မှာတော့မေးလို့ဘယ်လိုအဆင်ပြေမှာလဲသတင်းမီဒီယာတွေကိုဖြေပေးမဲ့အဖွဲ့တစ်ခုထားပြီးတော့အဲ့ဒီသတင်းမီဒီယာအတွက် channel တစ်ခုထုတ်ပေးရခြင်းအပြင်သူတို့အတွက်လည်းအများကြီးကြိုးရှိတယ်အဲ့ဒ
ါ
ပြောချင်တဲ့သတင်းကိုချက်ချင်းပြောလို့ရတယ်သတင်းမီဒီယာရဲ့နားမယ်တဲ့သတင်းတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ်သတင်းမှားတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ
်
အဲ့ဒါကသူတို့အတွက်အရန်ကိုကောင်းသွားမှာပေါ့နော
်
ဒီဘာလုံးမှလည်းဒီနည်းလုပ်နေကြတာပဲဒါကလုံးတဲ့နေကိစ္စပါလေ
နောက်တစ်ခုကကျွန်တော်တို့
ကလူရဲ့စိုးရိမ်ပူပန်မှုတွေကိုရှော့ချပေးနိုင်တယ်အဲ့ဒီနည်းနဲ့လူရဲ့စိုးရိမ်ပူပန်မှုတွေကိုရှင်းရှင်းလေးပြဥပမာစိုးစိုးကပြောရဲညမထွက်အမိန်နဲ့ဘာဆိုင်လို့လဲဒီဟိုဟာနဲ့ဟိုဘာလဲ
ဘာလဲ
ပြန်နေကိစ္စနဲ့ဘာဆိုင်လို့လဲဆို
တာကို
နည်းလာတယ်ဆိုတော့အဲ့ဒီဟာရည်ရွယ်ချက်ကပြောရတော့မှာ
ဒါပေါ့ဒါပေါ့
ညဘက်ထွက်တဲ့လူတွေကလည်းကူးတာများတာတော့မဟုတ်လို့ရှင်လေစိုးစိုးကဟို
အရသွေးမှုလား
ပြောမှာရှိလို့လားအဲ့ဒါတွေကပြောရမှာ
နောက်ဆက်တွဲတွေ
မပြောမနဲ့
နောက်ဆက်တွဲလေးဘာမှမပါပဲနဲ့ဟဲ့လားညမထွေးအမိန့်ထုတ်ပလိုက်တယ်ကာကွယ်တားဆီးဖို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ညမထွေးအမိန့်ကဘလို့ကာကွယ်တားဆီးမှာပါဆိုတော့ရှင်းရှင်းလင်းလင်းမပြောနိုင်ဘူးတခါတချို့မျိုးနယ်ခွန်းမြန်ကုန်းမျိုးနယ်ခွန်းမျိုးနယ်မှာတခါကျွန်တော်တို့ကနေလို့ဆို partial lockdown ခေါ်တယ်ပေါ့ပိတ်လိုက်တယ်ပေါ့နော်လုံးဝအသွားအလာတားမြစ်ကတ်တက်ပြီးပြီးနိုင်လုံးလိုက်တယ်ဆိုတော့ဘာဖြစ်လာသလဲဆိုတော့တချို့နေရာတွေမှာအဲ့ဒီရက်ကွက်လူဒူးကကိုဖတ်တာကိုကိုသဘောနဲ့ကိုလမ်းတွေကိုပိတ်တာရှိလာတယ်အပြင်ကလူမဝင်ရဘူးလို့အထက်ကလူမသွားရဘူးလို့ဆိုကျွန်တော်တို့ Facebook ပေါ်မှာဓာတ်ပုံတွေသတင်းတွေကျွန်တော်တို့တွေ့နေရတာကလူတွေကြားထဲမှာရောရောအထွေထွေဖြစ်ပြီးတော့ပို့ပြီးတော့ရှုပ်ထွေးနေနိုင်တဲ့ပို့ပြီးတော့ Android ကြီးတဲ့အခြေအနေမျိုးဆိုတော့ကိုကျော်နာတာဝန်ရှိသူတွေမမြင်ကြဘူးလားဗျာ
အဲအဲ့ဒါကျွန်တော်တို့အခုတွေ့နေတဲ့အတိုင်းပဲဟိုတာဝန်ရှိတဲ့လူတွေကအခုချိန်မှာဘာဖြစ်နေလဲဆိုတော့အကုန်လုံးကအဲ့ emergency management မှာတော်တော်လေးအားနေတယ်လို့ပဲကျွန်တော်ကတော့ဝေဖန်ခြင်းနဲ့ပေါ့နော်ဆိုတော့ဒီကိစ္စကိုလွတ်တော်အမတ်တွေကတော့အောက်ခြေဆင်းပြီးတော့တိုက်ရိုက်ထိတွေ့ပြီးတော့တချို့ကလည်းဒါပေမဲ့ပြဿနာကပါလဲဆိုတော့တချို့ဟိုဖြစ်တဲ့လမ်းတွေပေါ့နော်လမ်းတွေကအစွင့်ကြည့်တဲ့အခါကျတော့အရင်ကြောက်ပြီးတော့သူကလူစည်းဝင်ပါလဲကြောက်အဲ့လိုပေါ့အကြောက်ရောယောဂဖြစ်တာပေါ့ခုန panic ဖြစ်နေကြတာပေါ့နော်ဆိုတော့အဲ့ဒီမှာကိုယ်သဘောနဲ့ကိုယ်အဲ့လိုလမ်းတွေကိုညူတဲ့လမ်းတွေမှာကျွန်တော်တွေ့ခဲ့ပါဒီကားနဲ့ပတ်ကြည့်တဲ့အခါကျတော့တချို့လေးပိတ်ထားတာအပြင်ကားအဝတ်မခံဘူးစသဖြင့်ပေါ့နော်ဆိုတော့အဓိကအဲ့ဒီရဲ့အကျိုးဆက်ကဘာဖြစ်လဲဆိုတော့အချိန်မီတရင်ဟိုအချိန်မီမထုတ်ပြန်နိုင်တဲ့အတွက်လူတွေမှာအကြောက်တရားပို့ပြီးတော့လူကြတာပုံလုံးကြီးသွားတယ်တော်ကြတဲ့သူတို့အဲ့ကွက်ဖို့ပဲကိုတော်နဲ့စဉ်းစားခံမှုတွေလောက်လာပါဘူး။ဒီရက်ကွက်လိုက်ဒီဆိုတော့အဲ့ဟာဟိုကောင်းဆိုတာဟိုအကြောက်တရားကြီးတာလည်းမကောင်းဘူး။အကြောက်တရားမရှိတာလည်းမကောင်းဘူး။အားလုံးကမျက်စိမှတ်ပြီးတော့အမှန်ကန်ကန်နဲ့ဟိုလောက်ရမယ်ကိစ္စတွေပေါ့နော်။တကယ်ဒီပြည်ကြီးဝန်ကြီးဌာနနဲ့ဒီကျန်းမာရေးဝန်ကြီးဌာနကဒီဌာနကပူအပေါင်းပြီးတော့ဒီတည်တဲ့ပတ်သက်တဲ့ပေါ်တော့ဒီချက်လက်တွေနဲ့ပတ်သက်လို့အမှန်တကယ်ထုတ်ပြန်နိုင်အောင်ဟောပြည်သူတွေသိကျင်တာမီဒီယာတွေသိကျင်တာကိုဖြေနိုင်အောင်ဒီကျမ်းမာရေးရပဲထုတ်လို့တယ်ဟိုထုတ်ပြန်တာလည်းမလုပ်တော့ဘူးသူကပြန်ကြားရေးဝန်ကြီးဌာနနဲ့သူကဒါပြောမီဒီယာရိုးယူထားတဲ့အတွက်သူကလည်းပုံပေါင်းလို့တို့
အခုကျွန်တော်တို့တွေ့ရတာကဟိုပြန်ကြိုင်းဝင်ကြီးဌာနကဂျမိုင်းဝင်ကြီးဌာနကထုတ်တဲ့ဟာကိုပြန်ကြိုင်းဝင်ကြီးဌာနကသူ့စီမှာသူပြန်တင်တယ်သူ့စီကနေပြီးတော့သူပြန်ထုတ်တယ်ဆိုတော့ဘာမှမထူးဘူးလေနော်ဘာမှလည်းအချက်လက်တွေမပါဘူးထုတ်ပြီးသားကိုပဲပြန်ထုတ်နေတာပဲဆိုတော့ဘာမှဟိုတိတ်အနေကစိတ်စိတ်ဟိုနေလုံးနေလို့ပဲကျွန်တော်တို့အဲ့လိုမြင်တယ်ဆိုတော့မမှုမြတ်ကြီးအခုလက်ရှိ တွေရော့သွားစေဖို့အဲဒီကနေစပြီးတော့ဟာလာလူအသက်ဆုံးဆုံးမှုတွေရော့သွားစေဖို့လူတွေပြန်ပြီးတော့တိုင်းပြည်နဲ့လန့်ထူလာနိုင်စေဖို့ရှေ့အလားအလာပေါ်မှာမမှုမြန်ဘလောက်ထိညာအကောင်းမြင်ထားပါသလဲအကောင်းရောမြင်ပါရဲ့လား
ကောင်းမြင်ပါတယ်ဘာလို့ဆိုတော့အလုပ်တွေကတော့လုံးနေကြတာပဲဒါပေမဲ့ divisional labor ကမကွဲသေးတာပေါ့နော်ဘာဘယ်သူကဘာလုပ်မလဲဆိုတဲ့ဟာလေးကအခုချိန်ထိတက်တက်ပွဲမရှိသေးတာအဲ့ဒါကတော့မြင်ရတယ်ပေါ့ဒါပေမဲ့အလုပ်လုပ်ကြတယ်အလုပ်ကတော့အများကြီးလုပ်နေတာမြင်ရတယ်ဒါနာပေါင်းစုံပေါင်းမလို့နောက်ကလူလူကလည်းပါတယ်လူလူကလည်းရှင်းပြောလို့ရှိရင်ဟိုဗမာနိုင်ငံကဒီကွာလုံးဒီကွာလုံးမှာဟိုကျမကြီးဆောင်ဆောင်မှုအနေကြဆုံးနိုင်ငံပဲအဲ့တော့မအများကြီးမမြော်လင်းဘူးမမြော်လင်းတော့ခါကျငါတို့ကိုယ်တိုင်လုံးမှာငါတို့လုံချုံရေးငါတို့အသက်အနေအတွက်ငါတို့ကိုယ်တိုင်အိမ်ထဲမှာနေမှရမှာပဲဆိုတဲ့အတင်းနဲ့အများကြီးနေကြတယ်ဒါမှသွားမဲ့ဖြစ်တဲ့လူလောက်ပဲအပြင်ထွက်ကြတာဒါကြောင့်မလို့လေဒါအဲ့လူတွေအတွက်ဆိုးရင်ရတာပေါ့ဆိုတော့ခါကျတော့လိုက်နာမှုအရာလူလူတွေမှာလိုက်နာမှုတော်တော်များများပေါ့နော်ရှိတယ်ဟိုဒီရန်ကုန်ဒီတကြံထဲမှာတွေ့တဲ့အတိုင်းပဲလူကြီးတယောက်မှအပြင်ထွက်ကြရတယ်လေရှိအမြင်နဲ့အတိုင်းပဲပေါ့နော်ဒါပေမဲ့ထားပါတော့လေဆိုတော့စစပြောတယ်ကျွန်တော်တို့ဒီသတင်းမီဒီယာတွေနဲ့ပုံမှန်ဆက်ဆံမှုတွေရှိလာရင်တော့ဌာနဆိုင်ရာချိတ်ဆက်လုံဆောင်မှုတွေပိုပြီးကောင်းလာလို့ရှိရင်ကျွန်မထင်ပါတယ်ဟိုဒီလောက်ကုန်လောက်ချိပေါ့ဘိုးတွေ့ရလူကြီးကိုထိန်းထားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုအကောင်းမြင်နိုင်ပြန်ရှိပါတယ်ဒီယောဂါကိုဟိုကံရနိုင်လေကောင်းကောင်းမှုမျိုး manage လုပ်နိုင်လိမ့်မယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမှမချိတ်ဆက်လုပ်နိုင်မှုတွေမှာအားနေတယ်သတင်းမီဒီယာတွေနဲ့ဆက်ဆက်လုပ်ကန်တဲ့နေရာမှာအားနေတယ်လူတွေတယောက်နဲ့တယောက်ကြားမှာတာဝန်ခိုးယူမှုမရေရအောင်မတဲခွဲဘူးဆိုလို့ရှိရင်တော့ကျွန်တော်တို့က outbreak ကြီးဖြစ်လာပြီးတော့တကယ်ကိုကတောင်းကနေဖြစ်လာနိုင်အနေအထားမျိုးလည်းဆိုရင်ပြန်ရှိသေးတယ်အဲ့တော့
ဆိုတော့မဟုတ်မြဲအနေနဲ့ကတော့တစ်ဖက်မှာလည်းအကောင်းမြင်တယ်တစ်ဖက်မှာလည်းစိုးရင်စိတ်တော့ရှိတာပေါ့နော
်စိုးရင်စိတ်တော့ရှိတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်ဝနအနေနဲ့ကရောအကောင်းမြင်စိတ်များသလားစိုးရင်စိတ်များသလားဘယ်လိုနေသလဲ
ဟုတ်ကဲ့ဒါရှိ MOHS လုံဆောင်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်တို့အားရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အတွေ့အကြုံအဒီ MOHS မှာကိုခဏချင်းနေအများကြီးရှိပြီးတော့သိနေရတော့သူတို့ဘက်ကတော်တော်အားထုတ်တာကိုတွေ့ရပါတယ်အော်လူလူပိုင်းရလဲလိုက်နာမှုမှာလဲဟိုပြောရရင်အကောင့်ပါတယ်အားနေနေတာကတော့ပွင့်နေပြန်ကြိုင်းနေတဲ့အလုပ်သမားကြီးဝန်ကြီးဌာနတစ်ဖက်ကတော့အားနေနေတာတွေ့နေရတယ်အခုဒီနေ့ဖြစ်တဲ့အဖြစ်အပျက်ကတော့စိတ်စိတ်ကူးတယ်နော်ဒီပြဿနာကိုဒီ DNA အတွက်မှာပဲအဲတောင်းရှိရတူတာမှန်ပါတယ်မြန်မြန်ဆန်ဆန်ဖြစ်ရှင်းနိုင်ရင်တော့အကောင်းဘက်ကိုပြောလိမ့်မယ်တိုးတော်လေဒီပြဿနာကိုမဖြစ်ရှင်းနိုင်ရင်တော့အဲ့ဒီကတစ်စက်ကျွန်တော်တို့ရဲ့ transmission ကြီးဖြစ်သွားမယ်ဆိုရင်တော့စိတ်ကူးစရာနော်တော်နှစ်ခုပေါ့အကောင်းအဆုပေါ့နော
်ဟုတ်ကဲ့
အကောင်းဆုံးအမြန်ဆုံးဖြစ်ရှင်းနိုင်ရင်တော့ဒီ MOHS ရဲ့ကြိုးစားမှုတွေကအရာတ
ူဟုတ်ကဲ့ပါ
လေအဲ့ဒီဟာကဒီအရှိမဖြစ်ချင်တဲ့အမှုဖြစ်စေကျူးစားမှုပါခေါ်တိတဆို
ဟုတ်ကဲ့ပါဗျအချိန်ပေးပြီးတော့ဘဝင်ဆွေးနွေးပြီးတဲ့မမမမြတ်နဲ့ကိုကျော်ဝနအမှုလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်း
ကျေးဇူးတင်ပါတယ်ဆိုတော့ thank
you ရှင်ကျေးဇူးတင်ပါတယ်ဟု
တ်ကဲ့ဒီမူရင်းနဲ့နိုင်ငံရေးဆိုင်ရာသုံးသက်ချက်ဆောင်ပါတွေရေးသားနေတဲ့စာရေးဆရာမမမမြတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘ ਹੁ တုတေသနာအဖွဲ့အတွင်းမူကိုကျော်ဝနတို့နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်တို့ VOA အစီအစဉ်တွေကို COVID-19 အရေးပေါ်ကာလအတွင်းပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုင်းရည်လိုင်းအစီအစဉ်မှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ဒီအစီအစဉ်ကိုဘူဒူးနေ့မနေ့ပိုင်းမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါတော့မရှင်ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထင်ကြုံရေးအတွက်အသွာလာကန့်သတ်မှုတွေကိုနိုင်ငံတွေမှာအလင်းများဖြေလျှော့ပေးလိုက်မယ်ဆိုရင်ပိုကူးဆက်မှုပြန်ပြီးတော့မြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အခုချိန်မှာအသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးရမယ့်အချိန်မဟုတ်ပဲအနာဂတ်မှာဘယ်လိုနေထိုင်ကြမလဲဆိုတဲ့နည်းလမ်းသစ်နဲ့နေသက်အောင်အဆင်သင့်ပြရမယ့်အချိန်ဖြစ်တယ်လို့ WHO ရဲ့ Pacific အနောက်ပိုင်းဒေသညွှန်ကြားရေးမှူးဒေါက်တာ တာကက်ရှိ ကာဆိုင်ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီကရလေးလာတာကာလအတွင်းကမ္ဘာသဘောလူအသက်ပေါင်းများစွာဆုံးရှုံးနေရတဲ့ကိုရိုနာကာယောဂါကိုကာကွယ်ထိန်းချုပ်နိုင်ရတဲ့ချမှတ်ထားတဲ့အသွာလာကသတ်မှုတွေကိုဖြေလျှော့ပေးမယ့်နည်းလမ်းတွေကိုတက်ဆိုင်ရာအစိုးရတွေစဉ်းစားနေချိန်မှာပဲ WHO ကအခုလိုတတိပေးလိုက်တာပါ Italy nega maro junction tu rena time bi kan tamu re tu cici pisho bemek cingu ti dene mak koma cina melu Italy wunye cok gosipi kondiga Facebook maji tak kebare. Pada malam sesi ala jangan biang lajar lupa madu dikini berlupa siwe biang sabo sini biro lusu luwe shamiro lusu kue ni ame nyuja caya kuzele cawang aze siri alodoma lunga aze nera lunga biang sa jamawa. Jikini dua tren negara telah pabeshe tio ego api nasi net dua letu berjizu timare tetasinya alam jamah shunga mazeshe jamah namawa.
This program has come to you from the Voice of America, Washington.